Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါသည်ခင်ဗျာ။ VOA အမေရိကန်တန်ရဲ့2022ခုနှစ်အောက်တိုဘာလ30ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းမီတာ2440 51နဲ့လိုင်းလိုက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်။
မင်္ဂလာပါရှင်ကျွန်မခင်ဗျာတပတ်ဒီမနက်ခင်းသတင်းတွေကိုကိုဇော်မူကျော်နဲ့အတူပြောပြပေးမှာပါယူကရိန်းကကောက်နှံတင်ပို့မှုမှာရုရှားကသူ့ရဲ့ပအဝံဆောင်ရွက်မှုတွေချက်လိုက်ပြီလို့ကြေညာလိုက်ပါတယ်အီရန်မှာတော့စစ်နေနေဆန္ဒပြပွဲဟာနောက်ဆုံးဖြစ်ရမယ်လို့အီရန်တော်လှန်ရေးအဆောင်တပ်ကပြောပါတယ်တောင်ကိုရီးယားမှာစစ်နေညဟော်လဝင်းပွဲတော်ကျင်းပရဲမှာလူတွေလန့်ဖြန့်တိုးကျရင်တက်နေပြီလို့တေဆွမ်းအသူက140ကျော်ပါတယ်မြန်မာရေးအကူအညီပေးဖို့ဝါရှင်တန် DC မှာမြန်မာတွေစုဝေးဆန္ဒပြကြပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုညောင်ဝင်းရောင်း
ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်သတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့ဒီကရင်ပြည်နယ်ကော့ကရိတ်မြို့ကရဲစခန်းတိုက်ပွဲနဲ့ပတ်သက်ပြီးပေးပို့တဲ့သတင်းပေးပို့ချက်မှာ
မင်းကရဲစခန်းဝင်စီးတယ်ဝင်စီးတော့လက်နဲ့တည်းလည်းရတယ်သူကဟိုမြို့မှာစခန်းရှိတယ်နယ်မြေရဲစခန်းရှိတယ်ကင်းစခန်းရှိတယ်သူကကြိုက်တော့ကသူက
သတင်းတွေပြီးမှပဲနားဆင်ရဖို့ရှိပါတယ်ခင်ဗျာအပတ်စဉ်ကဏ္ဍတွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ဖို့ကျွန်တော်တို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုဇော်မိုးကျော်တို့ပြောပြပေးပါအောင်ခင်ဗျာ
ကမ္ဘာရဲ့အစားအသောက်ကုန်စည်နှုန်းတွေကျဆင်းနေစေဖို့အတွက်ကုလသမဂ္ဂကလည်းဂျန်ဝင်ဆောင်ရွက်ပေးနေတဲ့ယူကရိန်းကောက်ပဲတည်နှံတန်ချိန်ကိုသန်းကျော်ပြပတင်ပို့မှုကိုပါဝင်ပြီးတော့အကောင့်ရှယ်ဖော်နေတဲ့ရုရှားကသူ့ရဲ့လှုပ်ဆောင်မှုတွေကိုရပ်ဆိုင်းထားလိုက်ပြီလို့ကာကွယ်ဝင်ကြီးဌာနကလည်းပြောကြားလိုက်ပါတယ်အခုလိုလှုပ်ဆောင်ရတာဟာရုရှားသိမ်းထားတဲ့ခရိုင်းမီးယားကမ်းလွန်မှာကြောက်ချထားတဲ့ရုရှားရဲ့ပင်လယ်နဲ့တမောအုပ်စုကိုစနေအစောပိုင်းမှာယူကရိန်းကဒရုန်းတွေနဲ့တိုက်ခိုက်ခဲ့တာကြောင့်လို့ရုရှားကာကွယ်ဝင်ကြီးဌာနကအကြောင်းပြပါတယ်ယူကရိန်းဘက်ကတော့အခုလိုတိုက်ခိုက်မှုမရှိဘူးလို့ညင်းဆိုပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူဒရက်စ်ကရုရှားနဲ့ယူကရိန်းတို့ကြားကောက်ပဲတည်နှံတင်ပို့ရေးဆိုင်ရာသဘောတူညီချက်ကိုတက်တန်းတိုးဖို့အတွက်တိုက်တွန်းလိုက်ပြီးနောက်တစ်နေ့ဖြစ်တဲ့စနေနေ့မှာပဲရုရှားကအခုလိုကြေညာချက်ထုတ်ပြန်လိုက်တာပါကုလသမဂ္ဂပြောခွင့်ရစတက်ဖန်ဒူဂျရစ်ကတော့ယူကရိန်းကကောက်ပဲတည်နှံတင်ပို့မှုဟာကမ္ဘာတစ်လွှားကတန်းနဲ့ချီတဲ့ပြည်သူတွေဆန့်လက်ရိတ်ခါအတွက်အရေးပါတာကြောင့်သက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ရထားတဲ့သဘောတူညီချက်ကိုထိခိုက်အောင်မလုပ်ဖို့အရေးကြီးကြောင်းနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ရုရှားအာဏာပိုင်တွေနဲ့ဆက်သွယ်ပြောကြမယ်လို့စနေနေ့မှာပဲပြောပါတယ်
ကွမ်တာနာမိုအကျဉ်းစခန်းမှာကြာရှိနေတဲ့အကျဉ်းသားတွေကအသက်အကြီးဆုံးအကျဉ်းသားတကူဖြစ်တဲ့အသက်84နှစ်အရွယ်ဆယစ်ဦးလာပရာချာကိုအမေရိကန်အစိုးရကပြန်လွှတ်ပေးလိုက်ပြီးပါကစ္စတန်နိုင်ငံကိုလွှဲပြောင်းပေးလိုက်ပါတယ်ပါကစ္စတန်နိုင်ငံသားတဦးပြည်ပမှာဖမ်းဆီးခံထားရကနေပြန်လည်လွတ်မြောက်လာတဲ့အတွက်ဝမ်းမြောက်မိတယ်လို့စနေနေ့မှာပဲပါကစ္စတန်နိုင်ငံဂျာယီဝန်ကြီးဌာနကအတည်ပြုထုတ်ပြန်ခဲ့ပါတယ်ပရာချာအနေနဲ့ထူးထူးခြားခြားအန်ဒီရပေးနိုင်လောက်တဲ့အနေအထားမရှိတာကြောင့်ဆက်လက်ထိတိမ်ထားဖို့မလိုအပ်တော့တဲ့အကြောင်းနဲ့တာဝန်ယူမှုရှိတဲ့လွှဲပြောင်းပေးအပ်မှုဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကလည်းထုတ်ပြန်ထားပါတယ်။ပရာချာဟာလက်ရှိဂွမ်တာနာမိုအကျဉ်းစခန်းမှာထိတိမ်ထားသူ40တဲကတဦးဖြစ်ပြီးကျန်းမာရေးမကောင်းသူလည်းဖြစ်ပါတယ်။2001ခုနှစ်စက်တင်ဘာလ17ရက်နေ့အမေရိကန်ပြည်ထောင်စုကိုအကြမ်းဖက်သမားတွေတိုက်ခိုက်ခဲ့ပြီးနောက်အမေရိကန်အစိုးရကအယ်ခါအီဒါအကြမ်းဖက်သမားတွေကိုစမ်းချက်တိုက်ခိုက်ခဲ့ပြီးအာဖဂန်စစ်ပွဲအတွက်ဖမ်းမိခဲ့တဲ့တန်တရားရှိသူဒီကမှာအာဖဂန်စစ်ပွဲအတွင်ဖမ်းမိခဲ့တဲ့တန်တရားရှိသူစစ်သွေးကြတွေကိုဂွမ်တာနာမိုအကျဉ်းစခန်းမှာချုပ်နှောင်ထားခဲ့ပါတယ်။ပရာချာကို2003ခုနှစ်ကဘန်ကောက်လေယာဉ်ကွင်းမှာအမေရိကန်ဗဟိုစုံစမ်းရေးအဖွဲ့ FBI ကနေဖမ်းဆီးခဲ့ပြီးအာဖဂန်အကျဉ်းစခန်းတစ်ခုမှာထိန်းသိမ်းထားခဲ့ပါတယ်။2004ခုနှစ်မှာသူ့ကိုကျူးပါမှာရှိတဲ့ကျူးပါကျုံးမှာရှိတဲ့အမေရိကန်ပိုင်ဂွမ်တာနာမိုအကျဉ်းစခန်းကိုပြောင်းရွှေ့ခဲ့တာဖြစ်ပါတယ်။
အီရန်ရဲ့လမ်းမတွေပေါ်မှာဆန္ဒပြမှုတွေအတွက်ဒီစနေဟာနောက်ဆုံးဖြစ်ရမယ်လို့အီရန်တော်လှန်ရေးအဆောင်တပ် IRGC ရဲ့အကြီးအကဲဟော်စိန်ဆလာမီကတတိပေးလိုက်ပါတယ်အလှည့်ပြန်ခံနေရတဲ့အီရန်လူငယ်တွေအနေနဲ့အနေရရှိတဲ့လုပ်ရတွေကိုမလုပ်ကြဖို့ဒီကနေ့ဟာစူပူအောင်ကြမှုတွေအဆုံးသတ်မယ်နေ့ဖြစ်တယ်လို့လမ်းမတွေပေါ်မထွက်ကြဖို့အတွက်ဟော်စိန်ဆလာမီကပြောသွားတာပါဒါဟာအီရန်ကတနိုင်ငံလုံးအတိုင်းအတာနဲ့ဆန္ဒပြမှုတွေကိုလုံခြုံရေးတပ်တွေအပြင်းထန်ခြေမှုန်းမဲ့သဘောရှင်းရှင်းလင်းလင်းပြသလိုက်တာလည်းဖြစ်ပါတယ်။အ ီရန်မှာခေါင်းစည်းပုံးကစနစ်တကျမချုပ်တဲ့အတွက်အဖမ်းခံခဲ့ရတဲ့အသက်22နှစ်အရွယ်ကတ်အမျိုးသမီးလေးမာရှာအမီနီရဲ့ရဲလက်ထဲမှာတည်ဆုံးခဲ့ရတဲ့နောက်ပေါ်ပေါက်လာတဲ့နိုင်ငံတော်ဆန္ဒပြမှုတွေဟာ1989ခုနှစ်အီရန်ဒေါ်လာရေးကစပြီးဘာသာရေးခေါင်းဆောင်တွေရဲ့ဥဆောင်မှုကိုအရေးအင်ဆုံးစိန်ခေါ်မှုတစ်ရပ်ဖြစ်လာနေပါတယ်အခုဖြစ်ပေါ်နေတဲ့ဆန္ဒပြမှုတွေဟာအစ္စရေးနဲ့အမေရိကန်အပါအဝင်နိုင်ငံရခြားကရန်သူတွေမြောက်ပေးတဲ့လုပ်ရဖြစ်နေအီရန်ခေါင်းဆောင်တွေကဝေဖန်အပြစ်တင်နေကြတာပါအီရန်အာဏာပိုင်တွေချေမှုန်းနေတဲ့ကြားကပဲဒီဆန္ဒပြပွဲတွေကိုအမျိုးသမီးတွေကအဓိကဥဆောင်ပြီးတော့လှုပ်ရှားနေတာလည်းဖြစ်ပါတယ
်ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုမှာစနေနေ့ကပညာရေးဝန်ကြီးဌာနရုံးအနီးကားဘုံနှလုံးပေါက်ကွဲခဲ့တဲ့အတွက်ဒါဇင်နဲ့ချီပြီးတေဆုံးဒဏ်ရာရရှိခဲ့ကြောင်းရဲတပ်ဖွဲ့တာဝန်ရှိသူတွေနဲ့အစိုးရသတင်းဌာနကကြေညာခဲ့ပါတယ်ပထမကားဘုံတစ်လုံးပေါက်ကွဲခဲ့တဲ့အတွက်ဝန်ကြီးဌာနရုံးခြံဝင်းပျက်စီးသွားခဲ့ပြီးဒုတိယဘုံတစ်လုံးကတော့လူနာတင်ရင်နဲ့ကုညီကယ်ဆယ်ရေးသမားတွေကုညီမဲ့သူတွေစုယုံရောက်ရှိလာချိန်မှာထပ်မံပေါက်ကွဲခဲ့တာဖြစ်ပါတယ်ပေါက်ကွဲမှုကြောင့်အနည်းဆုံး12ဦးသေဆုံးခဲ့ပြီး20ကျော်လောက်တန်ရာရရှိခဲ့တယ်လို့ဝန်ကြီးဌာနလုံခြုံရေးတာဝန်ရှိတဲ့ရဲအရာရှိကပြောဆိုပါတယ်ပောက်ကွဲမှုကြောင့်အလွတ်တန်းသတင်းတောက်တဦးအပါအဝင်အရသာအများအပြားထိခိုက်ဒေဒီတန်ရာရရှိခဲ့တယ်လို့လည်းအစိုးရသတင်းဌာန SONNA ဆိုနာကပြောဆိုခဲ့ပါတယ်အခုလိုဘုံခွဲတိုက်ခိုက်တာဟာဘယ်သူဘယ်ဝါရဲ့လက်ချက်ဖြစ်တယ်ဆိုတာမသိရသေးပါဘူးဒါပေမဲ့အခါအကြအတန်းဖက်အဖွဲ့ရဲ့မဟာမိတ်ဖြစ်တဲ့အေရှာဘတ်အစွန်းရောက်အစ္စလာမစ်အဖွဲ့ကမကြာခဏဆိုသလိုဆိုမာလီယာမှာဘုံခွဲတိုက်ခိုက်မှုတွေအကြမ်းဖက်ပစ်ခတ်မှုတွေကျူးလွန်လေးရှိပါတယ်။ဆိုမာလီယာနိုင်ငံမှာအစွန်းရောက်အယ်ရှာဘတ်အစ္စလာမစ်အဖွဲ့ဟာလက်ရှိအစိုးရကိုဖယ်ရှားဖို့စန့်ကျင်တိုက်ခိုက်နေတာဆယ်စုနှစ်ကျော်ပြီရှိဖြစ်ပါတယ်။အစိုးရကိုဖယ်ရှားပြီးအစ္စလာမစ်ဥပဒေတွေနဲ့အုပ်ချုပ်တဲ့အစိုးရတက်ကိုထူထောင်ဖို့ကြိုးပမ်းနေတာလည်းဖြစ်ပါတယ်ခင်ဗျာ။
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 8433ဟိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါလိမ့်ရှင
်ဖီယိုအမေရိကန်တန်ကမနေ့ခင်တင်ပြတွေကိုဆက်လက်ကြီးညာနေပါတယ်မနေ့ခလဲကစစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာစစ်တပ်ဖိနှိပ်မှုကိုခံနေရတာဖြစ်ပြီးတော့မြန်မာနိုင်ငံတွင်ပြည်သူတွေကိုအကူအညီပေးဖို့အတွက်အမေရိကန်ရောက်မြန်မာတွေစနေနေ့မှာစုဝေးပြီးဝါရှင်တန် DC သမ္မတအင်ဗျူရှိမှာအမေရိကန်အစိုးရကိုတောင်းဆိုခဲ့ကြပါတယ်
ဒီကဘက်ကကချင်မှာဖားကမှာပြည်သူလူထုတွေကိုဘုံချဲပြီးတော့ငွေစံတော်ဆက်ဆက်ခဲ့တဲ့ကိစ္စတွေအတွက်ကိုကျွန်တော်တို့နောက်ပြီးတော့ White House မှာတောင်းဆိုတာဖြစ်ပါတယ်အဓိကတော့ United States Government အနေနဲ့ပြည်ရောက်တဲ့အရေးယူပါမှုတွေလုပ်ပေးဖို့တရားမဝင်စစ်ကောင်စီအားဒီကြောင်းတွေတုံးပြီးတော့အပြစ်မဲ့တဲ့ပြည်သူလူထုကိုတိုက်ခိုက်နေတာအချိန်ရောများတာရှိနေပြီဒါကိုကောက်ွယ်ဖို့တဲ့ပြည်ရောက်တဲ့အရေးယူဆောင်မှုလိုတယ်သူတင်တော့အဲ့ဆိုလုခံရတဲ့ဒေတာတွေမှာဒီဒီကြောင်းကျန်ကိုတိုတင်အသိပေးတဲ့ Alarm System တွေတက်ဆင်ပေးဖို့အဓိကကတောင်းဆိုတာဖြစ်ပါတယ်
ဝါရှင်တန် DC ကတောင်းဆိုဆန္ဒပြပွဲကိုဥဆောင်တဲ့ကိုရင်အေးကပြောသွားတာပါအခုဆန္ဒပြမှုဟာအောက်တိုဘာလမှာပြုလုပ်နေတဲ့ကမ္ဘာလုံးဆိုင်ရာမြန်မာကျောင်းသားတွေရဲ့ရှင်အာဏာရှင်ဆန့်ကျင်ဆန္ဒပြပွဲအစိတ်ပိုင်းတစ်ခုဖြစ်ကြောင်းလည်းပြောပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ဟာသူ့ကိုဆန့်ကျင်တဲ့ပြည်သူကိုတရားမဲ့ဖမ်းဆီးတာတွေတပ်ဖြတ်တာတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတာကိုကမ္ဘာနိုင်ငံတွေကအရေးယူဆောင်ရွက်ပေးချဖို့အတွက်နိုင်ငံအသီးသီးမှရောက်နေတဲ့မြန်မာတွေကတောင်းဆိုနေကြတာဖြစ်ပါတယ်။အခုဝါရှင်တန် DC မှာပြုလုပ်တဲ့ဆန္ဒပြပွဲကိုဝါရှင်တန် DC နဲ့ဝင်းကျင်က Maryland, Virginia, Pennsylvania ပြည်နယ်တွေမှာနေထိုင်တဲ့မြန်မာတွေစုဝေးပြီးတော့လာရောက်ကြတာလည်းဖြစ်ပါတယ
်။တောင်ကိုရီးယားနိုင်ငံမှာစနေနေ့ညက Halloween တရက်ပွဲတော့ကျင်းပရမှာလူတွေရုတ်တရက်လမ်းဖြတ်တိုးကျိတ်ခဲ့တဲ့အတွက်ဖိမိနေမိတာကြောင့်အနည်းဆုံးလူ146ဦးသေဆုံးပြီးလူ150လောက်ဒဏ်ရာရကြောင်းတောင်ကိုရီးယားအရေးပေါ်ကူညီကယ်ဆယ်ရေးတာဝန်ရှိသူတွေကပြောဆိုပါရယ်ဆိုမျိုးတော်ကညကာပွဲရုံနဲ့စားတောက်ဆိုင်နဲ့ရှိတဲ့ Itwan အရမှာစနေနေ့ညကဟောလဝင်တရက်ပွဲတော့ကျင်းပဖို့လူ3000လောက်ရောက်လာခဲ့တယ်လို့သတင်းဌာနတွေကခန့်မှန်းပြောဆိုပါရယ် Hamilton Hotel အနောက်ဘက်ကစားတောက်ဆိုင်နဲ့ရှိတဲ့လမ်းကျဉ်တနေရာကနေစတင်လမ်းဖြန့်တိုးကျိတ်ခဲ့တာဖြစ်ပြီးပါကြောင့်အခုလိုဖြစ်ခဲ့တာလေဆိုတဲ့အကြောင်းရင်းကိုတော့တိကျမသိရသေးပါဘူးတနေ့ကနေ့မနေ့3နာရီလောက်အထိလူတွေအစုလိုက်အပြုံလိုက်ဆက်လက်ရှိနေသေးပြီး ਤੇਸੋਂ ਨੂੰ ਅਲਾਉਣੇ ਕੋ ਲੂਨਾ ਦੇ ਯਿਨੇ ਨੇ ਤੇਸੋਂ ਤਵਾ ਕੇ ਜਾ ਰਹੇ ਲੋ ਵੀਓਏ ਤਰੇਂ ਡਾਕ ਕਾ ਪਿਓ ਸੇ ਬਾਰੇ ਪ੍ਰਥਮਾ ਸਟੇਂ ਯੋਂਯਨ ਸੰਖਾ ਪਿੱਤੇ ਅਚੇ ਮਾ ਲੂ ਟਚੋ ਲੈਂ ਬੋਂ ਮਾ ਲੈ ਜਾ ਨੀਰਾ ਅਯੰ ਮੂ ਬੀ ਲੈ ਨੀਰੇ ਲੋ ਠਿੰ ਗੈ ਮੀ ਬਿਮੇ ਤੁਰੋ ਹਾ ਡਾਂਯਾ ਯਾ ਠਾ ਰਾ ਡਾਮਾ ਮੋ ਤੇਸੋਂ ਨੀਰਾ ਪਿੱ ਨੀਰੇ ਲੋ ਮੇਂ ਮੇਂ ਤੱਤ ਦੇ ਅਮਿਓ ਤਮੀ ਟੂ ਕਾ ਵੀਓਏ ਕੋ ਪਿਓ ਸੇ ਕੇ ਬਾਰੇ ਟਾਂ ਕੋਰੀਆ ਤਮਰਾ ਯੋਂ ਸੋ ਗਿਓਂ ਹਾ ਅਰੀ ਨਿਆ ਕਾ ਅਪੇ ਅਪੇ ਬੋ ਅਸੋਏ ਟੋਂ ਬਿਆਂ ਸਾਂ ਯਾਂ ਮੂ ਰੀ ਕੋ ਲੋ ਸਾਂ ਗੇ ਰੇ ਲੋ ਤਮਰਾ ਯੋਂ ਟਾਂ ਵੇਂ ਸ਼ੀ ਤੂ ਰੀ ਕਾ ਤਰੇਂ ਡਾਕ ਰੀ ਕੋ ਪਿਓ ਬਾਰੇ ਉਯੋਬ ਟਾਈ ਕੋ ਖੀ ਠਣ ਨੀਰੇ ਸੂ ਮਿਓ ਰੋ ਵੋਂ ਓ ਸੀ ਹੋਂ ਗਾ ਲੈ ਕੋਰੀਆ ਕੋ ਬਿਆਂ ਲੈ ਲਾ ਗੇ ਰੇ ਲੋ ਤਰੇਂ ਨੇ ਮਾ ਫੋ ਪਿਆ ਠਾ ਬਾਰੇ
ਠੇਵਾਂ ਬੋ ਮਾ ਟਿਓ ਲਾਂ ਮੋ ਮੂ ਰੀ ਟੋ ਲਾ ਨੇ ਜੀ ਮਾ ਬੇ ਜਪਾਨ ਗਾ ਕਾ ਗਵੇ ਸੰਯਾ ਪਿਓ ਬਿਆਂ ਪਿਆਂ ਨੇ ਮੂ ਲੋਟ ਟੈ ਨੇ ਨੇ ਤੂ ਯੇ ਜੀ ਯੇ ਲੇ ਟੱਟ ਟੂ ਯੇ ਲੋਂਗਾਂ ਟੂ ਕੋ ਪੂ ਟ੍ਰੇ ਚੀ ਜੈ ਮੇ ਥਾਨਾ ਚੋ ਅਤੀ ਕੋ ਫੁਏ ਜ਼ੀ ਰੋ ਮਾ ਫਿ ਚਾਂ ਸਨੇ ਨੇ ਟੋ ਨਿਕੇ ਤਰੇਂ ਮਾ ਫੋ ਪਿਆ ਠਾ ਬਾਰੇ 2024 ਮਾ ਸਾ ਟਿੰ ਬੋ ਟ੍ਰੇ ਜਪਾਨ ਅਸੂ ਆ ਯੀ ਮਨ ਠਾ ਰੇ ਸਿੱਟ ਥਾਨਾ ਚੋ ਅਤੀ ਕਾ ਨੇ ਮਹਾ ਵਿਵਾ ਪੂ ਟ੍ਰੇ ਸੌਂ ਯੇ ਫੋ ਨੇ ਅਮਰੀਕਨ ਸਿੱਟ ਟੈ ਨੇ ਜਪਾਨ ਨਾਈਗਾ ਕਾ ਗਵੇ ਸੰਯਾ ਪੂ ਬੋਂ ਸੰਯਾ ਮੂ ਰੀ ਟੋ ਮੇ ਮੋ ਫਿ ਚਾਂ ਨੇ ਫੋ ਪਿਆ ਠਾ ਬਾਰੇ အခုလိုအသက်ဖွဲ့စည်းမှုနဲ့ပတ်သက်ပြီးတော့ကာကွယ်ဝင်ကြီးဌာနကိုဆက်သွယ်မေးမြန်းထားတဲ့ဖြစ်ကြောင်းလည်းပြောပါတယ်။တရုတ်ရဲ့အင်အားကြီးထွားလာမှုအပြင်ပထဝီအနေထားနဲ့အရဆက်ဆက်နေတဲ့ထိုင်ဝမ်ရဲ့မရေရာမှုတွေနဲ့မြောက်ကိုရီးယားကမစ္စိုင်းတုံးစမ်းတပ်မှုတွေတိုးလှုပ်လာတာကိုတုံ့ပြန်တဲ့အနေနဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါအဆိုရကစီးအသုံးစိတ်ကိုတိုးမြင့်နေတာလည်းဖြစ်ပါတယ်။အခုလိုစစ်ဌာနချုပ်အသက်ထားရှိမဲ့အစီအစဉ်ကိုဒီနှစ်ကုန်အဆိုရထုတ်ပြန်မဲ့ကာကွယ်ဆိုင်ရာထုတ်ပြန်ချက်မှာထည့်သွင်းဖော်ပြနိုင်ကြောင်းလည်းသတင်းမှာဖော်ပြထားပါတယ်။ဒီစစ်ဌာနချုပ်ကိုဦးစီးမဲ့ပူတွဲစီဦးစီးချုပ်ဟာဂျပန်ကာကွယ်ဝန်ကြီးကိုတိုက်ရိုက်သတင်းပို့အောင်မှာဖြစ်တယ်လို့လည်းပြောပါတယ်
။ Islamic အစွန်ရောက်တဲ့ IS Islamic အစွန်ရောက်တဲ့တာဆုံးပြီးနောက်စီးရီးယားကစိုးဝါးလာတဲ့ထိန်းသိမ်းရေးစခန်းတွေမှာထိန်းသိမ်းခံထားရတဲ့အမျိုးသမီး၄ဦးနဲ့ကလေး၃ဦးတို့ကိုစနေနေ့ကဩစတြေးလျကိုပြန်ပို့လိုက်ပြီးဖြစ်ပါတယ်။ဒါဟာထိန်းသိမ်းခံအမျိုးသမီး20နဲ့ကလေး40ကိုဩစတြေးလျကိုပြန်ခေါ်မဲ့အစီအစဉ်ရဲ့ပထမအစဖြစ်ပါတယ်။သူတို့ဟာ IS Islamic စစ်သွေးကြတိုက်ခိုက်ရေးသမားတွေရဲ့ဇနီးသက်တွေနဲ့တာသမီးတွေဖြစ်ပြီးနာမည်ဆိုးနဲ့လူသိများတဲ့အဟိုနဲ့ရိုဂျီထိန်းသိမ်းစခန်းတွေမှာနှစ်အတော်ကြာအောင်နေခဲ့ရသူတွေဖြစ်ပါတယ်။အဲ့ဒီပြန်ခေါ်ယူခဲ့တဲ့အထက်မှာပါဝင်တဲ့အသက်32နှစ်အရွယ်အမျိုးသမီးမရီမန်ရဲ့ဖခင်ကမလီဘဒေါ်စီကတော့ပြန်လာသူတွေအားလုံးအခြေအနေကောင်းမွန်ကြောင်းနဲ့ကလေးတချို့ကတော့ရှေးကူတာမှုခံယူဖို့လိုတယ်လို့ပြောဆိုပါတယ်။ကလေးနှစ်ယောက်သုံးယောက်လောက်ကကျန်းမာရေးအခြေအနေအတော်ဆိုးနေပြီးမြန်မြန်ဆန်ဆန်ရှေးကူတာဆစ်ဆေးဖို့လုပ်နေတဲ့အကြောင်းကိုလည်းပြောဆိုခဲ့ပါတယ်။သူ့ရဲ့သမီးမရီမန်ဟာသူ့ရဲ့ခင်မောနဲ့အတူဆီးရီးယားကိုသွားခဲ့တာဖြစ်ပြီးခင်မောတယ်လည်းတည်ဆုံသွားခဲ့ပြီးအခုအခါသူ့ရဲ့သမီးဟာဩစတြေးလျကိုဘာမှအန္တရာယ်ပေးချိန်ကြောက်နိုင်တဲ့အနေအထားမရှိဘူးလို့ဘဒေါ်စီကပြောဆိုပါတယ်။အခုလိုပြန်ခေါ်ယူဖို့အတီးပြုတ်ချက်မလုပ်ခင်မှာသူတို့နဲ့ပတ်သက်တဲ့လုံခြုံရေးဆိုင်ရာကိစ္စတွေနေထိုင်ရေးကိစ္စတွေကိုတည်ဆောက်အောင်လှုပ်ဆောင်ခဲ့တယ်လို့ဩစတြေးလျပြည်ထရေးဝန်ကြီးကလယာအိုနေကပြောဆိုခဲ့ပါတယ်။အမျိုးသားလုံခြုံရေးအေဂျင်စီကတူဦးချင်းစီစစ်စစ်ပြီးနောက်မှာပြန်လည်ခေါ်ယူခဲ့တာဖြစ်တယ်လို့လည်းအဲ့ဒီ18ဦးပြန်လည်ရောက်ရှိပြီးနောက်ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဩစတြေးလျအတိုက်ခံရှီယူဇဲကွန်ဆာဗေးတစ်ပါတီကတော့လုံခြုံရေးဆိုင်ရာစိုးရိမ်မှုတွေကြောင့်သူတို့ကိုပြန်မခေါ်ဖို့တလျှောက်လုံးငင်းဆန်ကန့်ကွက်နေကြတာဖြစ်ပါတယ်ခင်ဗျာ
။တင်းငွနေနေမနေခင်ထေတန်းအောင်မြန်မာနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုစုံမှုကြော်လို့ပြောပြခဲ့ကြတာပါခင်ဗျာ။သတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တပုတ်ကိုအရင်ဦးဆုံးထုတ်လွှင့်ကြပါတယ်ခင်ဗျာ။ကရင်ပြည်နယ်ကွန်ကရစ်မြို့နယ်ကတိုက်တုံရဲစခန်းကို KNLA ပူးပေါင်းတပ်ဖွဲ့တွေကနေပြီးတော့အောက်တိုဘာ28ရက်နေ့မှာဝင်ရောက်တိုက်ခိုက်ခဲ့ကြပါတယ်။ဒီရပိုင်းတွင်စစ်ကောင်စီတပ်တွေနဲ့ KNU ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်ဖြစ်နေပါတယ်။ဒီလိုအခြေအနေတွေနဲ့ပတ်သက်ပြီးတော့ထိုင်းချီဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ပါတယ်ခင်ဗျာ
။ကရင်မျိုးသားအစည်းအရုံးဒုပလာယာခရိုင်ကွန်ကရစ်မြို့နယ်ထဲမှာရှိတဲ့တိုက်တုံရဲစခန်းကိုအော်တိုဘာလ28ရက်နေ့ည9နာရီကျော်အချိန်မှာကရင်မျိုးသားလွတ်မြောက်ရေးတပ်တရင်ဆက်ရှိတက်ခွဲ1တက်ခွဲ4နဲ့ PDF တွေပူးပေါင်းထားတဲ့ဒေါနာစစ်ကြောင်းတို့ကဝင်ရောက်တိုက်ခိုက်ခဲ့တာပါတိုက်ခိုက်မှုတွေအတွင်းရဲစခန်းအတွင်းကစစ်လက်နက်တွေသိမ်းဆီးနိုင်ခဲ့တယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမွန်ကပြောပြပါတယ်
။ကျဲတုံရဲစခန်းကိုပေါ့နော်ကျဲတုံရဲစခန်းကိုမနေ့ကတရင်ဆက်ရှိပူးပေါင်းဖွဲ့တွေပေါ့ KNU ကိုယ်တော့ပြည့်နေမင်းရဲစကန်ကိုဝင်စီးတယ်ဝင်စီးတော့တနက်လက်နဲ့ဒီလေရတယ်တကယ်တော့ရဲစကန်ရဲဖွဲ့စည်းပုံရဆိုရင်သူက ဟိုမြို့မစခန်းရှိတယ်နယ်မြေရဲစခန်းရှိတယ်ကင်းစခန်းရှိတယ်အဲအဲ့စခန်းမှာသူကကြိုက်တုံကသူကနယ်မြေရဲစခန်းပေါ့နော်နယ်မြေရဲစခန်းဆိုလို့ချင်းစခန်းမှုကနှစ်ပွင့်တော့ပေါ့အဲအဲ့အဖြစ်မျိုးတော့ရှိတယ
်ရဲစခန်းကိုဝင်ရောက်စီးနင်းခဲ့ပြီးတဲ့နောက်စစ်ကောင်စီဘက်ကကြာဆုံးမှုတွေရှိတယ်ဆိုပြီး KNU ဒူပလိုင်ယာခရိုင်ကသတင်းထုတ်ပြန်ခဲ့ပေမဲ့ VOA ကတိကျအတည်ပြုလို့မရသေးပါဘူးကြိုက်တုံရဲစခန်းကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးကြိုက်တုံရဲစခန်းစီးနှင်းခံရပြီးတဲ့နောက်စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ကြိုက်တုံမြို့ထဲကိုပြန်လည်ပစ်ခတ်ခဲ့တာတွေရှိတယ်လို့လည်းဆိုပါတယ်
သူတို့အဲ့ဖျားကုန်းဥစွာရှိတယ်ကြိုက်တုံဒီဟောင်တရောချောင်းဖက်ကမ်းမှာဖျားကုန်းတစ်ခုရှိတယ်နောက်ကြိုက်တုံရွာစာတင်ရောင်းနောက်မှာရွာကုန်းဆိုတာရှိတယ်အဲ့ကနေပြီးတော့ဟိုလက်နက်ကြီးနဲ့လှမ်းပစ်တာပေါ့နော်လှမ်းပစ်တော့ရွာအိမ်တိုင်းကိုလက်နက်ကျပါတယ်အဲ့အကွန်းရရောင်းတဲ့အိမ်တိုင်းပေါ့နော်အဲ့ကြိုက်တုံမြို့တွေကအိမ်တိုင်းကိုပျက်စီးဆုံးရှုံးမှုတွေရှိတယ်လူထိခိုက်ဒဏ်ရာတော့မရှိဘူးပေါ့
အော်တိုဘာလ29ရက်နေ့ကလည်းကော့ကရိတ်မြို့နယ်ထဲမှာတိုက်ပွဲတွေဆက်ဖြစ်နေတယ်လို့လည်းပြောပြပါဗါတယ်။အော်တိုဘာလ26ရက်နေ့ကလည်းကျိုင်းရင်စိတ်ကြီးမြို့နယ်ထဲမှာရှိတဲ့ခမရ561ကွီးလုံတိုင်းစခန်းကိုကရင်မျိုးသားလွတ်မြောက်ရေးတပ်ရင်း1918ပူးပေါင်းတပ်တွေကဝင်ရောက်စီးနှင်းခဲ့ပြီးစစ်သုံးဘက်18ဦးကိုဖမ်းမိခဲ့တယ်လို့လက်နက်အလက်40ကျော်ကိုလည်းတင်စီခဲ့ပါဗါတယ်။ဒီရက်ထဲမှာပဲကော့ကရိတ်မြို့နယ်ထဲမှာတိုက်ပွဲတွေပြင်းထန်နေတဲ့အတွက်စစ်ကောင်စီဘက်က၃ရက်ဆက်တိုက်လေချောင်းကနေဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တာကြောင့်ဒေသခံတွေထောင်ထဲချီပြီးဘေးလွတ်ရာကိုထွက်ပြေးနေရပါတယ်ရှင်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိပ်ုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE ရဲ့မြန်မာပြည်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VUE ရဲ့ Facebook စာမျက်နှာကသာမကဘဲနဲ့ဒီ VUE ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းတိုက်ရိုက်လာရနားဆင်ကြည့်ရှုနိုင်ပါတယ်ခင်ဗျာ။အဲ့ဒါအပြင်ကိုကျွန်တော်တို့ဒီ VO ရဲ့ website မှာဆိုလို့ရှိရင်ညာဘက်ထိပ်ဆိုးမှာဒီဗီဒီယိုတွေကိုတင်ထားပြပါတယ်။အဲ့ဒီမှာတော့ဟလာ VO ရဲ့အပတ်စဉ် TV သတင်းအစီအစဉ်တွေနေ့စဉ်သတင်းအစီအစဉ်တွေနဲ့ဒီ radio အစီအစဉ်တွေကိုအခုလိုမျိုးရုပ်သံအဖြစ်နဲ့တင်ဆက်ထားတာတွေကိုတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ခင်ဗျာ။အခုတော့ဒီအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဒုအတန်အစီအစဉ်ကိုတင်ပြခြင်းပါတယ်။မြန်မာနိုင်ငံကစစ်ဘေးဒုက္ခသည်တွေဟာနေရေးစားရေးအခက်အခဲမျိုးစုံရင်ဆိုင်နေရပါတယ်။အဲ့ဒီတွေကမှဒီပညာသင်ကြားမယ့်အရွယ်ကလေးငယ်တွေဟာပညာသင်နိုင်တဲ့အခြေအနေနဲ့အလန်းကွာဝေးနေကြရပါတယ်။တချို့ကတော့ဒီမိသားစုဝန်ကြီးအတွက်ကိုပါတပိုင်းတနိုင်ကူညီပေးရတဲ့အခြေအနေရှိနေတာကိုဒီတစ်ပတ်ဒုအတန်စီစဉ်မှာတင်ပြထားပါတယ်ခင်ဗျာ
။ဒီကဝန်ကြီးတော့ကျောင်းကျန်းသွားတဲ့အရေးဒီကောင်ကျောင်းလည်းမပေးရတယောကကမ္ဘာတန်ရရှိတော့ရောဘောတော်ဝင်အချိန်ရွေးပြီးဒီပူတော့မလုံချေတာကြောက်တယ်လေဒီမျိုးဆုံးမပြောပြနေလေ
ရှမ်းပြည်နယ်မြောက်ပိုင်းစစ်ဘေးကြောင့်စခန်းတွေမှာရှိတဲ့ကလေးအများပြားဟာသူတို့မိသားစုစားဝတ်နေရေးကိုကူညီနိုင်ဖို့အလုပ်လုပ်နေတာကြောင့်ပညာရေးလင်ဟင်းတာတွေရှိနေပါတယ်စခန်းအများစုဟာစားနပ်ရိက္ခာအတွက်လူသားချင်းစာနာထောက်ထားမှုအကူအညီတွေကိုထပ်ပြီးတော့မင်းရရှိတော့တာကြောင့်စစ်ဘေးရှောင်မိသားစုတွေဟာဆိုးဝါးတဲ့စားနပ်ရိက္ခာပြတ်တောက်မှုအခြေအနေတွေကိုကြုံတွေ့နေရပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့ခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် Podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးပါမယ်။
သက်ဆိုင်နေမပြည့်သေးတဲ့ចောင်းနေအရွယ်သမီးမင်းကလေးနှစ်ယောက်တနေ့တကြီးမှလှုပ်သွားလို့ရမှာကြောင့်မိခင်ဖြစ်တဲ့ဒေါ်ကူမစာဟာစိတ်မချနိုင်ဖြစ်နေပါဗျ။ဘေကင်းစီဖို့တတိထားရမယ့်အရာတွေကိုသမီးတွေကိုအထက်ထက်မှာကြားနေခဲ့ပါဗျ။ဘာ
မျိုးစပူလဲဆိုတော့အပြေမှာဖြစ်လာတဲ့သူတို့ကဆိုးဝါးတဲ့နေရာသူတို့မပြေတနည်းရှုပ်ခိုးတဲ့နေရာလက်လက်မလာလို့ကြောက်တာတော့အမျိုးကိုဆိုးရင်လေပြီးတော့အပြင်ထွက်လဲ
ยาวจ้าเล็กๆเบียดยาวที่สุดขอเล่นเล่นมาเล่นเนี่ยจะเนี่ยจะเนี่ยมือเปล่าเล่นน้ำเขาเลยอะไรเนี่ยสมาร์ทไปเองอันนี้ว่าส่งยังไงลูกเปล่าเลยเองเขาจ้าเลยจอดเลยทอกุมาซาโรมิตาซุกะแชมป์เนี่ยก็ขายมิวลิซูซิบิชองสแคมมาซิชองนิราชินิคันชินิบาบีทอกุมาซาเนี่ยตุมิวดารุนอูลงะนิซาโลดมาอัพเนี่ยลูกกันจับไปเมื่อคู่ตลอดลงมียาราจาว ทอกุมาซาก็สิ่งสำคัญวันจีมาลีจ้าเป่าเตยังควายเด็กคู่วิเปียยาวยิ่งวิงวิชานียาบาร์เอยังควายเด็กเบต้าโก้สิ่งเนี่ยส่งงานจัดตายาบีเนื้อส่งเนี่ยเราคู่วิสุมาดาเด็กเบต้าปีปียาเรลุสุบาร์เอปงมาวงเวมชีเวมีตาจูสาวเนี่ยปูปูคักเคลาราจาวแต่สักคนนั้นเนี่ยสังหารเนี่ยอยู่แต่มีเนี่ยก้าที่จะเด็กโก้กุญย์ในมือมุเซมยูก้าทำเป็นใส่เนี่ยเกินใส่หนึ่งมาใส่กุญย์เนี่ยตัววิลลุจ้ายาบาร์เอ
เสียวันนี้เราบอกจ้างตัวเลยอายุที่มันจ้างเลยมันตัวเดียวก็คนละตันเดียวสิ่งเดียวกูต้องวิ่งอาชีพอื่นไปเลยสิบปุ่นเราบอกมันลงทุนมาจ้างตัวเลยตัวนี้มันสมมาตัวเป็นเนี่ยเลยเชื่อว่ามาลงทุนเราจ้างตัวเลยตัวนี้มันสมมาตัวเป็นเนี่ยเลยเชื่อว่ามาลงทุนเราจ้างตัวเลยตัวนี้มันสมมาตัวเป็นเนี่ยเลยเชื่อว่ามาลงทุนเราจ้างตัวเลยตัวนี้มันสมมาตัวเป็นเนี่ยเลยเชื่อว่ามาลงทุนเราจ้างตัวเลยตัวนี้มันสมมาตัวเป็นเนี่ยเลย
ถ้าท่านนั้นเนี่ยอเมริกันลูกของกูมุสิงคันซากาสุวาเร่ลิซูสิบิชองสแคมตาวันแคนดอนูเซนลิการอคลีริมาพิจารณาในอันนี้รีเนปตะบีสุยมูเรชินีวาเร่ยาดูอาทิตย์มิงอันนี้ต้องมีด้วยบ่สุยนั่งอะไรไม่ใช่ยาลูกของกูขยันมาเลยตัวเดียวสุยเนี่ยตัวอาทิตย์นี้บ้ามามีชีวิตบ่ตั้งบ้านในเซนอะไรตัวเดียวมาบ้ามาสบ้ามากูมีชีวิตละลีดังอะไรชาวด้านคนนั้นน่ะเปล่าละกาชิตาคุยตันตัวมีเงินไหนบ้ามาสาวสวยตัวดีตั้งบ้าอาจารย์จีดัวอาจารย์โมเ
အခြေအနေတွေကလီစုစစ်ဆောင်စခန်းတစ်ခုထဲမှာဖြစ်နေရတော့မဟုတ်ပါဘူး။ကိုခိုင်မြို့နယ်မှာစစ်ဘေးရှောင်စခန်း15ခုအထိရှိပြီးအရင်ကစစ်ဘေးရှောင်သူတွေအတွက်အစိုးရပြည်ရင်းအဖွဲ့အစည်းနဲ့နိုင်ငံတကာအဖွဲ့အစည်းတွေကလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးလို့ရှိပါတယ်။ဒါပေမဲ့စစ်ကောင်စီလက်ထက်မှာတော့အစိုးရရဲ့လူမှုကယ်ဆယ်ရေးထောက်ပံ့မှုတွေအပါအဝင်နိုင်ငံတကာနဲ့ပြည်ရင်းအဖွဲ့အစည်းတွေစီကအထောက်ပံ့တွေမရရှိတော့တဲ့စစ်ဆောင်စခန်းတွေရှိလာပါတယ်။အထူးသဖြင့်စားနေရိတ်ခအကူအညီတွေရနာခံလိုက်ရပြီးစစ်ဆောင်စခန်း15ခုမှာ3ခုသာစားနေရိတ်ခအကူအညီတွေရရှိတော့တာဖြစ်ပါတယ်။ဒေသခံစစ်ဆောင်မိသားစုတွေကတော့အခု2022မှာသူတို့ကြုံနေရတဲ့အခက်အခဲတွေကသူတို့တောက်လျှောက်ကြုံနေရတဲ့စားဝတ်နေရေးခက်ခဲမှုတွေနဲ့အဆိုးဆုံးပဲလို့ဆိုကြပါတယ်။ကိုခိုင်ဆောင်စစ်ဘေးဆောင်စခန်းများတာဝန်ခံဦးဆိုင်သူကတော့ကိုခိုင်မျိုးစစ်ဘေးဆောင်စခန်းတွေရဲ့80ရာခိုင်နှုန်းလောက်ကအခုလိုစားဝတ်နေရေးကြက်တဲမှုတွေနဲ့စားနေရိတ်ခပြတ်တောက်မှုတွေကြုံနေကြရတယ်လို့ဆိုပါရယ်စားနေရိတ်ခကြက်တဲမှုအစိုးဆုံးကြုံနေရတဲ့ကိုခိုင်မျိုးနဲ့အလံဝေးတဲ့မုံစီ KBC စစ်ဆောင်စခန်းကစခန်းတာဝန်ခံကသူ့စခန်းမှာစားနေရိတ်ခလိုအပ်ချက်တွေဘလောက်ရှိနေတယ်လဲဆိုတာကိုဒုအတန်ကိုအခုလိုပြောပြပါရယ
်ဆိုအခုကတန်ကလည်းကျမတို့ဒီစားတဲ့ရိုးရိုးစားနေဆိုရင်3,800ဆိုတာတအားညာကြီးလေးတော့ဆန်အပုတ်ပြီးပါတယ်အေးအဲ့လိုမျိုးကြီးဆိုတော့ဒီကြီးဆင်းတဲ့တအားသေးတက်နေလေဆိုတော့အဲ့လိုမျိုးအခက်ခဲကြီးတအားတုံ့ပြန်နေရတော့ခမင်းကတော့ခိုင်းဆိုတော့ဒီရက်ကုန်3နှစ်သားတာပေါ့ဒါမဲ့လို့အခုကျတော့တောင်းသွားတဲ့ကလေးတွေကိုပဲဦးစားပေးလိုက်ပြီးတော့မှမိပါကြီးကတော့ဒီရက်ကိုသူနဲ့နှတ်စားတယ်အဲတချို့ကတော့အင်တနိုင်တောင်းရလေးနည်းနည်းလုပ်ထားတာရှိတယ်ကျောင်းချမ်းနေနေလို့ထားတာရှိတယ်အခုကျတော့ကျောင်းဘူးလေးနဲ့သူနဲ့အဲ့လိုမျိုးရောထားတာပေါ့ကျောင်းဘူးတော့မှဟိုမရှိသေးဘူးလေဆရာမမရင်ကြီးလဲစားနေရပြီ
ကိုဗစ် -19 ကူးစက်မှုတွေကြောင့်ကျောင်းတွေပိတ်ထားရတဲ့ကာလအတွင်းစစ်ဆောင်စခန်းမှာနေထိုင်ကြတဲ့ကလေးတွေဟာနိုင်ငံတော်ကအခြားကလေးတွေနဲ့နေတူပညာရေးနှောင့်နှေးမှုတွေရှိခဲ့ကြပါတယ်အချို့ကလေးတွေဟာကျောင်းစာနဲ့ဝေးနေတာပြင်ကြက်တဲနေတဲ့မိသားစုစားဝတ်နေရေးကိုကူညီနိုင်မှုကျောင်းရက်နာပြီးအလုပ်လုပ်ကြဖို့ကိုပိုရွေးချယ်လာကြပါတယ်စစ်ဆောင်စခန်းတွေကအသက်မပြည့်သေးတဲ့ကလေးတွေဟာကျောင်းပညာရေးရပ်နာပြီးအလုပ်လုပ်လာကြတဲ့နှုန်းဟာ2021စစ်အာဏာသိမ်းပြီးနောက်ပိုင်းပုံမြင့်တက်လာတယ်လို့စစ်ဆောင်စခန်းတာဝန်ခံတွေကတို့အတန်ကိုပြောပြကြပါတယ်။ကလေးတိုင်းဟာသူတို့ဘဝရည်မှန်းချက်တွေအတွက်
တညာတင်ယူပိုင်ခွင့်အခွင့်အရေးရှိရမယ်ဆိုတာကအခြေခံလူခွင့်ရေးတစ်ခုဖြစ်ပါတယ်မြန်မာနိုင်ငံမှာတော့ကလေးတိုင်းအသက်14နှစ်အထိကျောင်းတက်ရမယ်လို့သတ်မှတ်ထားတာရှိပါတယ်ဒါပေမဲ့လည်းနိုင်ငံတကာအလုပ်သမားအဖွဲ့အစည်း ILO ကတော့အသက်5နှစ်ကနေအသက်9နှစ်အရွယ်ကြားမြန်မာကလေးတွေရဲ့စေပုံတပုံကကလေးအလုပ်သမားဖြစ်နေကြတယ်လို့ဒီနှစ်ဇွန်လအတွင်းမှာထုတ်ပြန်ထားပါတယ် ILO ခန့်မှန်းချက်အရ2021ခုနှစ်အတွင်းမြန်မာနိုင်ငံမှာအလုပ်ကိုင်ခွင့်လမ်းပေါင်း 1.6 တန်းခန့်ဆုံးရှုံးခဲ့ပြီးအကျိုးဆက်အနေနဲ့ကလေးတွေကိုအလုပ်လုပ်ဖို့ခိုင်းစေမှုတွေပုံမြင့်တက်လာတယ်လို့သိရပါတယ်အသက်18နှစ်အရွယ်မထွေးကကုတ်ခိုင်မျိုးနဲ့အလံဝေးတဲ့ဟိုခိုစစ်ဆောင်စခန်းကစစ်ဆောင်မင်းကလေးတူပါသူကမိသားစုစားဖို့နေရအတွက်ဆယ်ရန်းနဲ့ကြောင်းထွက်ပြီးစစ်ဆောင်အနီးကနေဆက်ရရွာတွေမှာကြုံရကြပန်းနေစားအလုပ်လုပ်နေရပါတယ်
အဲ့ဆက်ရှာလာလက်အစီအပြေဘူးတမယောက်ချီရတယ်အစာလက်ဝဲရတယ်ဆိုတော့အရန်ခက်ခဲလူများတယ်ဆိုတော့စာလက်ရှာရတယ်တမယောက်ချီပတ်ချီလက်တမယောက်အများရင်တမယောက်လည်းပေးတော့အဲ့လိုမောင်လေးကြောက်တဲ့တမယောက်လည်းကြောက်သေးတမယောက်မစားရတနာစီအရေးတို့
ရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းမှာဘဝရတ္တီအတွက်ကောင်းမွန်တဲ့အလုပ်ကံအခွင့်အလမ်းတွေကနှဲပါပါတယ်ဒါကြောင့်လူငယ်တွေအများပြားအလုပ်ကံအခွင့်အလမ်းတွေအတွက်အခြားမျိုးရွာတွေကိုထွက်ပြီးအလုပ်လုပ်ကြရပါတယ်။ဒီလိုအခြားနေရာတွေမှာအလုပ်လုပ်ကြရတာနဲ့အမျှသူတို့ကြုံတွေ့နိုင်တဲ့အန္တရာယ်တွေကလည်းမြင့်တက်လာပါတယ်။အများအပြင်အသက်မပြည့်ကြသေးတဲ့ကလေးတွေဟာမူဆယ်မြို့၊လောက်ကန်မြို့၊မိုင်လာမြို့နဲ့မန္တလေးရန်ကုန်တို့လိုမြို့တွေကိုထွက်ခွာပြီးအများစုကတော့အိမ်အကူ၊ဆိုင်းကူအဖြစ်နဲ့အလုပ်လုပ်ကြပါတယ်။အသက်15နှစ်အရွယ်မထွေးရဲ့ညီမလေးကတော့ဝါကိုပိုင်းအုတ်ချုပ်ခွင့်ရဒေသအတွင်းကပန်ဆန်းမျိုးဘက်မှာအိမ်ကူအဖြစ်နဲ့အလုပ်သွားလုပ်ပါတယ်
။အမေရိကန်နဲ့မကောင်းတော့လေအမေကိုစေကူဖို့သာလို့တရှိမှာအင်တရှိနေအပြည့်စီလဲတဲ့အင်ကီတွေတရှိော်ပေးတယ်။အင်ကတရှိနေလို့လုပ်တယ်။ဒါတို့တင်းပေးမလို့ပြောတာအခုညီမလေးဖြားတော့ဒီလို
နှစ်ကာလရှည်ကြစွာစစ်ပေးဆောင်ပြီးနေထိုင်လာကြရတဲ့စစ်ပေးဆောင်ပြည်သူတွေရဲ့ဘဝကတပြေးပြေးပိုခက်ခဲမှုတွေနဲ့ကြုံလာနေကြရပါတယ်။ဒါ့အပြင်ရှမ်းပြည်နယ်မြောက်ပိုင်းကစစ်ဆောင်စခန်းတွေကိုစစ်ကောင်စီဘက်ကအောက်တိုဘာလကုန်မှာပိတ်သိမ်းဖို့ညွှန်ကြားချက်တွေလည်းရှိနေပါတယ်။ကိုခိုင်ဆောင်စစ်ပေးဆောင်စခန်းများတာဝန်ခံဦးဆိုင်တူကတော
့တချို့ကက်နေကြတော့ကက်တော့ကက်ဖြစ်တယ်ပေါ့။ဒါမဲ့ဒီအပစီတယ်လည်းလာမကူညီဘူးနောက်ရဒီအစိုးရလည်းဒီကက်မျိုးအစီအမံမပြည့်ဘူးဆိုရင်တော့သူတို့အနေနဲ့ချက်သိမ်းပြီဆိုတဲ့အယူပေါ့နော်အဲ့လိုမျိုးတော့သူတို့ခံစားနေရတာပေါ့တချို့ကြတော့လည်းညီရပြန်ဖို့မစင်စားရဘူးပေါ့နော်သူတို့အခုအနေထားဆိုရင်တော့အဲသူတို့အဖြေတော့ဘာမှတော့စင်စားထားတာမရှိလို့တော့ပြောတာပဲရှင်ပါရေ
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီဆောင်မှမှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲထားပါတယ်။ဒိုးအတန်အတန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9နာရီကနေ10နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6နာရီကနေ9နာရီတွင်းမှလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ဒုက္ခတွေကြုံနေရတဲ့အထက်ဒီစစ်ဆောင်စခန်းတွေမှာခိုလုံနေရတဲ့ကလေးငယ်တွေပညာသင်ကြားခွင့်မှာပျောက်ဆုံးနေရတဲ့အကြောင်းကိုဒို့အတန်အစီအစဉ်မှာနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။သိမကြခင်မှာပဲဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာတပတ်အတွင်းထိတ်တန့်ရောက်တဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရမှာပါ။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြမဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြမနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru channel 123 တို့ကနေဖန်ယူကြည့်ရှုနိုင်ပါတယ်။ကျွန်တော်ဖန်ယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာနဲ့ခင်ပြကြပါသေးခင်ဗျာမြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ VOA အမေရိကန်အတန်ရဲ့မြန်မာပြည်တွင်းတည်င်းတွင်နေ့မနေ့ခင်အစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 2440 51အပြင် line meter 190နဲ့ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်တကယ်တော့ကျွန်တော်တို့အစီအစဉ်က radio အစီအစဉ်သာဖြစ်ပါတယ်အဲ့တော့ဒီဒုတိယပိုင်းနိုင်ဝက်အတွင်းမှာဒီကဘာနဲ့မြန်မာကထိတ်တန့်ရောက်နေတဲ့တပတ်အတွင်းသတင်းတွေမတင်ပြခင်မှာဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်ကိုအရင်တင်ဆက်ချင်ပါတယ်ဒီမိုကရေစီစနစ်လို့ပြောကြတဲ့အခါတိုင်းမှာလူတွေရဲ့ခေါင်းထဲမှာပေါ်လာတာကတော့ဒီနိုင်ငံတွေထဲမှာအမေရိကန်ကဒီမိုကရေစီဆိုတဲ့ထိတ်တန့်နိုင်ငံလို့ပြောဆိုနေကြတာပါAmerican ပြည်သူလူထုကရော American Democracy အပေါ်မှာဘယ်လိုမြင်ကြပါသလဲ AB သတင်းဌာနနဲ့ NORC Center for Public Affairs Research တို့ပူးပေါင်းပြီးတော့စစ်တမ်းကောက်ယူထားတာရှိပါတယ်အဲ့လိုလူထုစစ်တမ်းသဘောထားနဲ့ American တို့ရဲ့ဒီ Democracy သဘောတဘာဝတွေကိုဦးတင်မောင်တန်းကဒေါက်တာတင့်စွေနဲ့ဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
အမေရိကန်နိုင်ငံရဲ့ဒီမိုကရေစီစနစ်ကိုဒီမိုကရေစီပိုးရည်ကြီးလို့လည်းတချို့ကခေါ်ကြပါတယ်။ကမ္ဘာတစ်ပေါင်းကဒီမိုကရေစီရေးလှုပ်ရှားကြသူတွေဟာသူတို့လှုပ်ရှားမှုတွေအတွက်အမေရိကန်ကိုလက်နက်ကြီးကြပါလေ။သမ္မတ်ထရန့်လက်ထက်မှာတော့ဒီမိုကရေစီနဲ့တူခွေလှုပ်ရှားမှုတွေကနေနိုင်ရှင်မှုအရဝေးဝေးနေခဲ့ပေမဲ့သမ္မတ်ဘိုင်ဒန်လက်ထက်ရောက်လာတဲ့အခါမှာတော့ဒီမိုကရေစီနဲ့တူခွေကိစ္စတွေမှာအမေရိကန်နိုင်ငံကပြန်တဲ့ဥဆောင်မှုရဖို့ကြိုးစားလာတာကိုတွေ့ရပါတယ်။ဒါပေမဲ့ဘိုင်ဒန်ကကမ္ဘာခြေအနေကိုအကဲဖြတ်ရမှာလဲအာဏာပိုင်စနစ်နဲ့ဒီမိုကရေစီကြားတိုက်ပွဲဖြစ်ကမ္ဘာနိုင်ငံကြီးခင်းကျင်းကိုရှုမြင်ထားပါတယ်ဒီလိုခြေအနေမှာအမေရိကန်ပြည်သူတွေကတော့သူတို့ရဲ့ဒီမိုကရေစီစနစ်ကိုသူတို့အားရကျင့်ကြပါသလားဒီပတ်ဒီမိုကရေစီလွတ်ခွင့်ရေးနဲ့ခေတ်တိုင်ကမ္ဘာအစည်းအဝေးမှာအမေရိကန်ဒီမိုကရေစီနဲ့လူမှုအမြင်အကြောင်းကိုဆွေးနွေးတင်ပြချင်ပါတယ်ဆွေးနွေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့1990ခုနှစ်ရွေးကောက်ပွဲမှာပလဲမျိုးနယ်ကနေရွေးကောက်တင်မြောက်ခံရပြီး NLD အမတ်ဖြစ်တဲ့နောက်ပိုင်းမှာဒီမိုကရေစီရေးပြပလှူရှာမှုတွေမှာဦးဆောင်ပါဝင်နေခဲ့တဲ့ဒေါက်တာတင့်ဆွေဖြစ်ပါတယ်။ဟိုမင်္ဂလာပါဆရာကြီ
း။ဟုတ်ကဲ့ခင်ဗျာမင်္ဂလာပါခင်ဗျာဦးတော်ပါဆရာကြီး။ဟ
ိုမကြာသေးခင်က AB သတင်းဌာနနဲ့ NORC Center for Public Affairs Research တို့ကပူးပေါင်းပြီးတော့အမေရိကန်ပြည်သူလူထုရဲ့အမြင်သဘောထားစစ်တမ်းပြကိုလေ့လာခဲ့ပါတယ်။အဲ့ဒီလိုလေ့လာခဲ့တဲ့အခါမှာကျွန်တော်တို့ဒီမိုကရေစီစနစ်ပေါ်အမြင်နဲ့ပါတာကိုတွေ့ရပါတယ်။ဒီစစ်တမ်းရဆိုလို့ရှိရင်တော့ကောင်းကောင်းလုပ်နိုင်တယ်လို့မြင်တဲ့သူက900ခန့်လုံးပဲရှိပါတယ်။50ရာခန့်လုံးကတော့ကောင်းကောင်းလုံးမလုပ်ဘူးလို့မြင်ကြတာတွေ့ရပါတယ်။ပထမဦးဆုံးအနေနဲ့ပေါ့နော်ဆရာခြုံငုံပြီးတော့ပေါ့တုံ့ပြန်ရလို့ရှိရင်ဆရာကအမေရိကန်ဒီမိုကရေစီစနစ်ကကောင်းကောင်းအလုပ်လုပ်နေနိုင်တဲ့ဒုက္ခမြင်ပါသလားဆရာ
ဟုတ်ကဲ့ကျွန်တော်အဲ့ဒီ NORC သုတေသနစာရင်းကိုဖတ်ပါတယ်ဖတ်တော့ဒီသုတေသနဟာအမေရိကန်ပြည်ထောင်စုဒီကနေ့ဖြစ်နေတဲ့အနေအထားကိုသုံးသပ်တာတော့မှတ်နေဒါပေမဲ့ကာလအဖြစ်ဒီ2020ယူကော့ပွဲလွန်ကာလမှာဖြစ်နေတဲ့အခြေအနေယူကော့ပွဲလွန်မှာပြောင်းလာတဲ့လူမှုအမြင်တွေကိုသုံးသပ်တယ်လို့ကျွန်တော်ကမြင်တယ်။တနည်းအားဖြင့်ဟိုအကန့်အသတ်ရှိနော်။အမေရိကန်ပြည်ထောင်စုကြီးစတဲ့ကလေးကနေခုချိန်ကြီးဒါဒီမိုကရေစီစနစ်ကတော့အလုပ်မဖြစ်ပါဘူးလို့ပြောဖို့ကျွန်တော်ကတော့သဘောမတူပဲနဲ့အလုပ်ဖြစ်တယ်လို့ပဲမြင်ပါတယ်။သို့တော့ဒီသုံးသပ်ချက်ကလည်းစနစ်တကျလေ့လာထားတာဖြစ်တော့ဒီကနေ့အနေထားအမေရိကန်ပြည်ထောင်စုရဲ့ရာခိုင်နှုန်းဘလောက်ကကောင်းမြင်ရာခိုင်နှုန်းဘလောက်ကတနည်းအားဖြင့်အနည်းနည်းတည်းကသာအကောင်းမြင်တယ်ဆိုတဲ့အချက်ကတော့ဒါညင်းလို့မရတဲ့အခြေအနေတရားဖြစ်တယ်။တနည်းအားဖြင့်အခုသုတေသနဟာအမေရိကန်ဒီမိုကရေစီဆိုတာတဲ့အမေရိကန်ယူကော့ပွဲစနစ်အခြေပြသုတေသနတစ်ခုလို့ကျွန်တော်ကမြင်နေခင်ဗျာ။ဟုတ်ကဲ့ခင်ဗျာ
။ဟုတ်ကဲ့ဆရာ။ဟိုလက်ရှိဒီမိုကရေစီစနစ်ကကောင်းကောင်းအလုံးမလုံးဘူးလို့မြင်ရသူတွေအများစုကတော့ Republican Party ဝင်နေဖြစ်နေတာကိုသွားပြီးတွေ့ရတယ်ပေါ့နော်။ဆိုတော့လွန်ခဲ့တဲ့နှစ်က30ရာခိုင်နှုန်းရှိတယ်။ အဒီနေ့မှာတော့68ရာခိုင်နှုန်းထိတောင်းဖြစ်သွားတယ်။ဒါပေမဲ့တစ်ဖက်ကျွန်တော်တို့ဒီမိုကရက်တစ်ဆိုက်ကိုလည်းကြည့်လို့ရှိရင်အရင်တော့ကဒီလိုဒီမိုကရေစီစနစ်ကအလုပ်ကောင်းကောင်းမလုပ်ဘူးလို့ပေါက်နေတဲ့ဒီမိုကရက်တွေ63ရာခိုင်နှုန်းရှိရနေအခုလိမ့်လာကြမှာတော့40ရာခိုင်နှုန်းထိကျသွားတာကိုတွေ့ရတယ်။အဲ့တော့ပါတီနပါတီရဲ့အမြင်တွေလည်းမတူဘူးပြီးတော့ကိုပါတီကအာဏာရနေတဲ့အချိန်နဲ့ကာလလည်းမတူဘူးဟုတ်ပါဆိုတော့ဘာကြောင့်လို့ဒီလိုလူတို့အမြင်ကအပြောင်းလဲတွေရှိလာရတယ်လို့ဆရာထင်ပါတယ
်ဟုတ်ကဲ့ဒီအမေရိကန်ပြည်ထောင်စုရဲ့ဒီမိုကရေစီဟာနိုင်ငံရေးပါတီကြီးနှစ်ခုကိုမလိုက်ပြုတ်ပြီးတော့လေပတ်နေတာနှစ်ပေါင်းရတဲ့အချိန်အဲ့ဒီတော့အမေရိကန်ပြည်သူလူထုကလည်းပါတီကြီးနှစ်ခုအတိုင်းအနေရောင်နဲ့အပြာရောင်နှစ်မျိုးပွဲတယ်ပွဲတိတိတာတာကိုပွဲတာနော်နောက်တစ်ခါကြားကြတယ်လို့ပြောရမယ်ဟိုနောက်တစ်ခါဒီပြီးခဲ့တဲ့ယူကပွဲနှစ်ခုမှာတက်လာတဲ့ဆိုရှယ်လစ်အယူဆသမ္မတလောင်းတွေရှိတော့ဒီသုံးစုတဲမှာအဓိကကတော့နှစ်ခုပေါ့နော် Republic နဲ့ Democrat အဲ့ဒါလို့နိုင်ငံရေးပါတီကပြည်သူလူထုကြီး American ပြည်ထောင်စုပြည်သူလူထုယူကိုခွဲထားတော့လူထုကလည်းအခွဲတဲ့လမ်းကြောင်းပေါ်မှာမြင်ကြတယ်အခုသူသတင်းစာရဟာ2020တုန်းက Republican သမ္မတလောင်း Donald Trump နိုင်မယ်လို့တေချာပေါက်ကိန်းသေးပေါက်တွက်ထားရကနေယူကပွဲရက်လက်ကြီးထွက်လာတဲ့ခါမှာနောက်ဆုံးအချိန်ကြတော့သူတို့သမ္မတလောင်းရှုံးတဲ့အခါမှာအခုချိန်ကြီးနှစ်နှစ်ကြာတာတော့မှဒီ2020ယူကပွဲဟာဟိုသူတို့အသုံးဆိုအခိုးယူခြင်းခံရတဲ့ယူကပွဲရက်လက်လူယုံနေတဲ့လူကရာနှုန်းအတန်အသင့်ရှိသေးတဲ့အတွက်တနည်းအားဖြင့် Republic တွေကသဘောမကျတယ်လို့ Democrat တွေကိုနှိုက်ကလည်းပဲသူတို့ရဲ့သမ္မတသမ္မတသူတို့ပါတီအပေါ်မှာအားမရတာကြီးရှိလာတဲ့အနေထားအခြေအနေပေါ်မှာလုပ်တဲ့သူတည်သရာဖြစ်တယ်လို့မြင်တဲ့တွေ့ဒါကလည်းအရှိတရားတက်လို့ကျွန်တော်မြင်ပါတယ်ခင်ဗျဟုတ်ကဲ့ခင
်ဗျဟုတ်ကဲ့ဆရာဒီမိုကရေစီဆိုတော့လူထုကရွေးကောက်တယ်ပြောတဲ့စနစ်လို့ဒီလိုပဲနားလည်ကြတယ်ဒါပေမဲ့သမ္မတကိုလည်းလူထုကရွေးကောက်တယ်လို့ပြောပေမဲ့လို့အမေရိကန်မှာတော့သမ္မတရွေးကောက်တယ်သမ္မတကိုရွေးကောက်တဲ့အဖွဲ့ကပဲရွေးကောက်ကြတာများပါတယ်အဲ့တော့ဒီမိုကရေစီကိုလေ့လာတဲ့ဒါဒီမိုကရေစီရဲ့ပညာရမှာဖခင်ကြီးလို့လည်းပြောကြတယ်ဒါကဆိုလို့ရှိရင်အမေရိကန်ဖွဲ့စည်းပုံဖြစ်တယ်ဟာဒီမိုကရေစီမကြတဲ့ဖွဲ့စည်းပုံဖြစ်တယ်သူပြောတယ်ပေါ့နော်ဆိုတော့ဒီလိုပါလူလူမဲအရာနိုင်နေမယ်လို့လည်းဒါအမေရိကန်မှာဆိုရင်သမ္မတဖြစ်ချင်မှဖြစ်တာပေါ့ဆိုတော့အမေရိကန်ရဲ့ဒီမိုကရေစီစနစ်ပေါ့နော်ခုနသမ္မတရွေးချယ်ပွဲနဲ့စနစ်တွေပေါ်မှာဟိုဆရာအနေနဲ့ပေါ့နော်ဘယ်လိုသုံးသပ်ပါလဲ
ဟုတ်ကဲ့ခင်ဗျဒီအမေရိကန်ယူကပွဲစနစ်တနည်းအားဖြင့်သမ္မတရွေးတဲ့စနစ်ဟာအကမ္မရှုပ်ထွေးတဲ့စနစ်ကြီးတစ်ခုဖြစ်ပါတယ်ဆိုတော့ဟိုအစ်စ်နေများပြီးရှုပ်ထွေးတော့ပါဥပမာဆိုရင်ဒေါ်နယ်ထရမ့်နိုင်ခဲ့တဲ့ယူကပွဲတုန်းကတပီလုံးရဲ့မဲဆန္ဒရခိုင်နှုန်းမှာcalorie clean တက္ကနောပူရတယ်တနည်းအားဖြင့်ဗမာပြည်မှာသုံးနေတဲ့အိန္ဒိယမှာသုံးနေတဲ့စနစ်အရာဆိုရင်တော့ calorie ကသမ္မတဖြစ်เสียအကြောင်းရှိတယ်တနည်းအားဖြင့်သူဟာပြည်သူလူထုမဲဆန္ဒရှင်ရဲ့ပိုပြီးများဆုံးရခိုင်နှုန်းကိုရတဲ့သမ္မတလောက်ဖြစ်တယ်သို့တော့ Donald Trump ပဲဖြစ်တဲ့ဒီစနစ်ကြီးကိုမေခွန်းတော့ထုတ်လာကြတယ်ဗျထုတ်လာတာကအခု၄နှစ်၈နှစ်မှမဟုတ်သေးဘူးဂျာကာလာမှာလည်းထုတ်ကြတာပေါ့နော်ဒါပေမဲ့လို့အမေရိကရဲ့ဖွဲ့စည်းပုံအမေရိကရဲ့သမ္မတရွေးချယ်ရေးစနစ်နဲ့ဥပဒေတွေဟာခိုင်မာအားကောင်းနေကြတာကြာတော့ကျင့်လဲရနေတော့ဒါကိုပြင်ကြအောင်မယ်လို့တော့ကျွန်တော်မထင်တော့အမေရိကန်ဟာသူဆွဲထားတဲ့ဖွဲ့စည်းပုံသူဆွဲထားတဲ့ယူကပွဲစနစ်သူလုပ်ထားတဲ့သမ္မတရွေးချယ်စနစ်အတိုင်းဆက်သွားနေကြလေဦးမယ်ဒီအတိုင်းလည်းပဲသမ္မတလောင်းနေဟာသူတို့သမ္မတဖြစ်ရေးကိုပါတီလိုက်ပေါ့နော်ဟိုကြိုးစားကြတယ်ဆိုတော့စကားတင်မှုအမျိုးမျိုးရှိတဲ့အနေမှာယူတနတ်စကားကြီးရဲ့ဒီစကားစိတ်တန့်စင်မှုမဟုတ်ဖ ೇನೆ ထူးခြားတဲ့သမ္မတရွေးချယ်ရေးကော်မတီကနေရွေးတယ်ဆိုတော့ကကျွန်တော်မြင်တာကတော့အမေရိကန်အတွက်ကတော့ဒီစနစ်ကြီးကိုပြောင်းကြလေအောင်မဖြစ်ဘူးဒီတိုင်းပဲသွားကြလေအောင်မယ် Now you go pretty malay through. And I am decent. I may look jolly, umelu, chinet, where the Gabama Brahma, oh, the Kudedo, Yuchi, Tamara Yuchi, Seneshi, and Nangani, Soro, General, who Pioas for a Doro, Kade, Dodo, Duhana to go, same being in the Luchamare.
Okay. Okay. Say, oh, not so me only one.
Okay.
Soro. တိုင်းတိုင်းဆိုင်ဆိုင်ပဲပေါ့လေ၂၂ဆယ်မှာလဲအမေရိကန်မှာပြောပွဲလုပ်တယ်မကြာခင်မှာပဲကျွန်တော်တို့မြန်မာပြည်မှာပြည်ကောက်ပွဲလဲရင်ပါခဲ့တယ်ပေါ့နိအဲ့ဒီ၂၂ဆယ်ရွေးကောက်ပွဲပေါ်မှာသဗ္ဗတ္ထရမ်ကဒါမဲလိနာတွေမဲခူလာတွေရှိတယ်တမာတမမကြဘူးဆိုပြီးတော့အဲ့ဒီရွေးကောက်ပွဲကာလပြင်းထဲမှာလဲဝေဖန်ခဲ့တယ်မဲရေးအတွက်နေတဲ့အချိန်ဒီမှာလဲသူကဝေဖန်ခဲ့တယ်ပေါ တော့ရှိနေတာကိုတွေ့ရတယ်เนาะအဲ့တော့ဒီလူလူစစ်တမ်းကြောင်းရေးတဲ့သတင်းဆောင်ပါကိုခွက်လိုက်တဲ့ခါမှာလေเนาะသတင်းတော့က Republican Party ဝင်တယောက်နဲ့တွေ့တဲ့ခါမှာအထောက်ထားတော့မရှိဘူးမဲတွေကတော့လိန်နေတယ်ခုခဲ့တယ်ဆိုတော့ခံစားချက်တော့သူ့မှာရှိတယ်ဒီခံစားချက်နဲ့သူတို့ကပြောတာဖြစ်တယ်လို့ပဲဒီချက်မှာသတင်းဆောင်ပါထဲမှာရေးထားတာကိုဖတ်ရတယ်ပေါ့နော်အဲ့တော့အဲ့ဒီအချိန်မှာပဲ Trump နဲ့ Trump လူတွေကစစ်တပ်ကိုအနာသိမ့်အောင်ပြောဆိုနေကြတာတွေလည်းအဲကျွန်တော်တို့ကြားခဲ့ရဘူးတယ်ပေါ့နော်ဆိုတော့ဒီအဖြစ်တွေကတိုက်တိုက်ဆိုင်ဆိုင်မြန်မာပြည်ကအဖြစ်တွေနဲ့တွားပြီးတူနေပါတယ်ဆိုတော့ဒါပေမဲ့အမေရိကန်နိုင်ငံကမြန်မာနိုင်ငံလိုအဖြစ်ဆိုးကြီးမကြုံပါဘူးဒီအလားတူအဖြစ်ဆိုးကြီးအမေရိကန်ဘာမကြုံရတာကအမေရိကန်ရဲ့ဒီမိုကရေစီစနစ်မှာဘာအားကောင်းချက်တွေရှိလို့လဲ
ဟုတ်ကဲ့အဲ့တော့အမေရိကန်ပြည်တော်စုကနှစ်ပေါင်း200ကျော်ခိုင်မာတဲ့ဒီမိုကရေစီစနစ်ကြီးရှိတယ်ခိုင်မာတဲ့ဖွဲ့စည်းအုပ်ချုပ်ပုံကြီးရှိတယ်နောက်တစ်ခါတကယ်အားကောင်းတဲ့မီဒီယာရှိတယ်လို့အားကောင်းတဲ့ဟိုဗမာပြည်အသုံးပေါ်လဲ civil society ဆိုရဲလူလူလူနာဖွဲ့စည်းတွေကလည်းသူ့ဟာနဲ့သူရှိနေကြတယ်ဒီလောက်ရှိနေကြတဲ့အခါမှာ2020ယူကော့ပွဲတုန်းကဖြစ်ခဲ့တယ်လို့အစင်လာနဲ့ဆန့်ကျင်တဲ့ဟာကြီးတစ်ခုနောက်ဟို American စစ်တပ်ကိုနိုင်ကပေါ့နော်ယူကျင်တာမဟုတ်အိန္ဒိယစစ်တပ်လို့ဆိုတော့အဲ့ဒီအစင်လာကောင်းကြီးတနည်းအားဖြင့် American စစ်တပ်တို့အိန္ဒိယစစ်တပ်တို့ဟာအစင်လာကောင်းကိုဖိနှိပ်တက်မတော်ကြီးတွေနှစ်ခုဖြစ်တယ်လို့ကျွန်တော်မြင်တယ်ဒါဟာအခရာကြတယ်လို့ထင်တယ်ကျန်တဲ့ဟိုပညာရှင်ကိစ္စမီဒီယာကိစ္စတွေကတော့အစွဲနဲ့ထောက်ကူမှုပိုင်းဖြစ်ပြီးဟောကျွန်တော်အမြင်ကတော့တက်မတော်လို့ခေါ်တဲ့စစ်တပ်ပေါ့နော် American စစ်တပ်ဟာသူ့နေရာအမှန်ကိုဆက်ပြီးတော့နေတဲ့နေကျင်တဲ့ဆုံးဖြတ်ချက်ကအဓိကကြလိမ့်မယ်။ဒါကြောင့်လည်းပဲဒီနေ့ကဘာမှာစစ်အင်အားရအမေရိကန်ဟာနံပါတ်1နေရာကလည်းမကြဘူးတကယ်လို့သာအာဏာသိမ်းလိုက်ရင်သူကနံပါတ်1တော်ဝရလိမ့်ရချင်မှရလိမ့်မယ်လို့တင်တယ်။တကယ်ကျွန်တော်ကတော့အမေရိကန်တပ်မတော်ရဲ့အစင်လာကိုပဲကျွန်တော်ပြောလို့ပါတယ်ခင်ဗျာ။ဟုတ်ကဲ
့။ဟုတ်ကဲ့။ကျေးဇူးတင်ပါတယ်ဆရာကြီး
။ဟုတ်ကဲ့ခင်ဗျာ။ဟုတ်ကဲ့ခင်ဗျာ
။အခုဆွေးနွေးတင်ပြသွားသူကတော့ဒီရှင်တို့က1999ရွေးကောက်ပွဲမှာပလဲမြို့နယ်ကနေအနိုင်ရရှိခဲ့တဲ့ NLD လွှတ်တော်ဘက်ဒေါက်တာတင့်ဆွေဖြစ်ပါတယ်အခုလည်းမြန်မာရေးတွေကိုသုံးသပ်ဆွေးနွေးပေးနေသူတယောက်ဖြစ်ပါတယ်ကျွန်တော်တမောင်ဖတ်ပ
ါဦးတမောင်သားနဲ့ဒေါက်တာတင့်ဆွေတို့ဆွေးနွေးသုံးသပ်တင်ပြတဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်ဖြစ်ပါတယ်ခင်ဗျာအခုဆက်လက်ပြီးတော့နားဆင်ရမှာကတော့ဒီတပတ်အတွင်းထေတန်းရောက်မြန်မာသတင်းတွေပဲဖြစ်ပါတယ်မြန်မာရေးကုလသမဂ္ဂအထွေထွေညီလာခံရဲ့တတိယကော်မတီမှာလူအခွင့်ရေးဆိုင်ရာကုလအထူးစုံစမ်းရေးမှူးထွန် M Drews ကထောက်ပြပြောဆိုခဲ့ပါတယ်မြန်မာရေးအာဆီယံအထူးအစည်းအဝေးပဲကိုအင်ဒိုနီးရှားမှာကျင်းပခဲ့ပါတယ်ဒီလိုတပတ်အတွင်းမြန်မာသတင်းတွေကိုတော့မဆုမြတ်မွန်နဲ့ကိုဝင်းခန့်မောင်တို့ပြောပြကြမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံမှာစစ်ကောင်စီရဲ့လူ့အခွင့်အရေးချိုးဖောက်မှုအခြေအနေပိုဆိုးအောင်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတချို့ကလုပ်နေတယ်လို့မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးစုံစမ်းရေးမှူး Tom Andrews ကထောက်ပြလိုက်ပါတယ်စစ်ကောင်စီကိုလက်နက်ကင်ဆန့်ကျင်နေကြသူတွေအပေါ်စစ်တပ်ကတိုက်ခိုက်နေတဲ့လက်နက်တွေဟာရုရှားနိုင်ငံကဖြစ်တယ်ဆိုတာကိုအောက်တိုဘာလ26ရက်နေ့ကကုလသမဂ္ဂအထွေထွေညီလာခံရဲ့တတိယကော်မတီမှထောက်ပြသွားခဲ့တာဖြစ်ပါတယ
် Some of the very types of weaponsthat are being used to attack the people of Ukraine are being used to attack the people of Myanmar and they come from the same source Russia.
Ukraine ပြည်သူတွေအပေါ်တိုက်ခိုက်တဲ့နေရာမှာတုံးနေတဲ့တချို့လက်နက်တွေနဲ့မြန်မာပြည်သူတွေအပေါ်တိုက်ခိုက်တဲ့နေရာမှာတုံးနေတဲ့လက်နက်တွေဟာဆင်တူဖြစ်နေပါတယ်။ဒီလက်နက်တွေရဲ့ဇင်းမြစ်ကရုရှားနိုင်ငံကဖြစ်ပါတယ်လို့လူအခွင့်အရေးအထူးစုံစမ်းရေးမှူး Tom Andrews ကပြောကြားသွားခဲ့တာပါ။ Ukraine ဘက်ကနေနိုင်ငံတကာကကာကွယ်ပေးနေတဲ့အပေါ်မြန်မာပြည်သူတွေကထောက်ခံအားပေးကြပါတယ်။ဒါပေမဲ့ Ukraine အရေးကိစ္စကို၄ရက်အတွင်းမှာကင်တွယ်အရေးယူခဲ့တဲ့ကုလသမဂ္ဂကမြန်မာအရေးကိုအရေးယူကြိုက်တွေပေးဖို့အတွက်မြန်မာပြည်သူတွေစောင့်ဆိုင်းနေတာ18လကျော်ရှိနေပါပြီ။ရိုဟင်ဂျာတွေဆိုရင်စောင့်နေတာဒီထက်တောင်ပိုကြာနေပါပြီလို့တတိယကော်မတီမှအထူးစုံစမ်းရေးမှူး Tom Andrews ကပြောကြားပါရတယ်။အခုအညီလိုအပ်နေတဲ့မြန်မာနိုင်ငံအပေါ်ကုလသမဂ္ဂအဖွဲ့ဝင်တော်တော်များများကမကူညီတဲ့အပြင်ပြည်သူတွေအပေါ်စစ်ကောင်စီတိုက်ခိုက်နေတဲ့လက်နက်တွေကိုတချို့နိုင်ငံတွေကဆက်ပြီးတော့ပံ့ပိုးပေးနေတယ်။တချို့ကလည်းစစ်ကောင်စီကျင်းပမဲ့အတူရောက်ရွေးကောက်ပွဲကိုထောက်ခံမဲ့အရေးအယောင်တွေပြသနေတယ်လို့လည်းသူကပြောကြားသွားခဲ့ပါရတယ်။ဖက်ပြောင်းလာတဲ့ရေတဲ့အရာရှိတချို့အပအဝဲမြန်မာနိုင်ငံသား100ကျော်ကိုမလေးရှားနိုင်ငံကပြန်ပို့ခဲ့တာကိုလည်းသူကထောက်ပြသွားပါတယ်လူမှုရေးလူသားချင်းစာနာမှုနဲ့ရင်းကျေးမှုဆိုင်ရာအရေးကိစ္စတွေကိုအဓိကဆွေးနွေးတဲ့တတိယကော်မတီမှာမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးစုံစမ်းရေးမှူးကမြန်မာနိုင်ငံအကြောင်းကိုအပိုင်း၃ပိုင်းခွဲပြီးတော့တင်ပြသွားခဲ့တာဖြစ်ပါတယ်စစ်ကောင်စီရဲ့လူသားမျိုးနွယ်မှုအပေါ်ကျူးလွန်မှုတွေဆေးရဆွေးကျူးလွန်မှုတွေနဲ့ပတ်သက်တဲ့သတင်းတွေမပေါက်ကြအောင်လို့အဲ့ဒီလိုလူမျိုးတွေကိုဖိနှိပ်မယ်ဆိုရင်တော့စစ်ကောင်စီအတွက်မှားရတာဖြစ်လိမ့်မယ်လို့ Mr. Andrews ကပြောပါရယ်ခလီးငယ်အများပြားတေဆုံးခဲ့ရတဲ့လက်ရက်ကုံကျေးရွာအပေါ်လေကြောင်းတိုက်ခိုက်မှုကချင်အရက်သားအများပြားတေဆုံးခဲ့တဲ့အနံ့ပါကျေးရွာအပေါ်ဘုံကျဲတိုက်ခိုက်မှုတွေအပါအဝင်မြန်မာပြည်သူတွေအပေါ်စစ်တပ်ရဲ့တိုက်ခိုက်မှုတွေကိုလည်းသူကတင်ပြသွားခဲ့ပါရယ်အခုလိုလူခွင့်ရေးအခြေအနေဆိုးဝါးလာတဲ့မြန်မာနိုင်ငံအတွက်ကုလသမဂ္ဂဖွဲ့ဝင်နိုင်ငံတွေရဲ့တုံ့ပြန်မှုမလုံလောက်တဲ့အပေါ်ဘယ်နဲ့နိုင်ငံကအတိအမှတ်ပြုပါသလဲမြန်မာနိုင်ငံအရေးကိုထိထိရောက်ရောက်စုပေါင်းကင်တွယ်ဖို့အတွက်ဘယ်နိုင်ငံကများလူလူလလဦးဆောင်မလဲဆိုတဲ့မေးခွန်းတွေထုတ်ပြီးတော့တတိယကော်မတီမှသူ့ရဲ့မြန်မာနိုင်ငံကိစ္စတင်ပြမှုကို Tom Andrews ကအဆုံးသတ်သွားခဲ့ပါတယ် On your answers to these questions.
Thank you. Muchas gracias al relator.especial de permanente de Myanmar.
မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးစုံစမ်းရေးမှူး Tom Andrews ရဲ့တင်ပြချက်တွေကိုမြန်မာနိုင်ငံကုလအမြဲတမ်းကိုယ်စားလှယ်တာမတ်ကြီးဦးကျော်မိုးထွန်းကလည်းထောက်ခံပြီးမြန်မာစစ်ကောင်စီပေါ်အရေးယူဖို့အကြံပြုချက်တချို့တင်ပြခဲ့ပါတယ်။စစ်တပ်အာဏာသိမ်းခဲ့ပြီးနောက်ပိုင်းမှာမြန်မာပြည်သူတွေရဲ့အခြေအနေဟာတနေ့တစ်နေ့ပိုဆိုးဝါးလာနေတယ်ဆိုတာကိုပြောကြားခဲ့ပါတယ်။စစ်ကောင်စီဟာစနစ်တကျကြဲကြဲပြတ်ပြတ်ပြည်သူတွေရဲ့အခြေခံခွင့်ရေးတွေကိုချိုးဖောက်နေတယ်လို့လည်းထောက်ပြပါဗျ။ကုလသမဂ္ဂလူမျိုးရေးကောင်စီမှမြန်မာအရေးအမြန်ဆွေးနွေးပြီးမြန်မာအပေါ်အလုံးစုံလက်နက်ရောင်းချတင်ပို့မှုတားမြစ်တဲ့စုံဖြတ်ချက်ချမှတ်ပေးဖို့လည်းတမ်ဘတ်ကြီးဦးကျော်မိုးထွန်းကတိုက်တွန်းသွားခဲ့ပါဗ
ျ။ကုလသမဂ္ဂထွေထွေညီလာခံရဲ့တတိယကော်မတီမှာလူ့အခွင့်အရေးအထူးစုံစမ်းရေးမှူး Tom Andrews ရဲ့ပြောကြားသွားချက်တွေဟာအခြေအမြစ်မရှိတဲ့ပြောကြားသွားချက်တွေသာဖြစ်တယ်လို့ရုရှားနိုင်ငံကတုံ့ပြန်ပါတယ်။လူ့အခွင့်အရေးအခြေအနေကိုတစ်ဖက်သက်တင်ပြတဲ့အစီရင်ခံစာဖြစ်တယ်လို့လည်းဆိုပါတယ်။မြန်မာစစ်တပ်အသုံးပြုနေတာတွေဟာရုရှားလက်နက်တွေဖြစ်တယ်ဆိုတော့ Tom Andrews တင်ပြသွားချက်ကိုတော့သူကဓာတ်ရိုက်တုံ့ပြန်သွားခြင်းမရှိပါဘူး။မြန်မာနိုင်ငံအခြေအနေတွေနဲ့ပတ်သက်လို့နိုင်ငံတော်တော်များများကမြန်မာနိုင်ငံကစိုးဝါလာတဲ့အခြေအနေအပေါ်ထောက်ပြသွားခဲ့ကြပါတယ်။မြန်မာစစ်တပ်ရဲ့လုပ်ရက်တွေဟာမြန်မာနိုင်ငံအတွက်အခြေအနေစိုးဝါစေတယ်လို့အမေရိကန်ပြည်ထောင်စုကလည်းတင်ပြသွားပါတယ်။အကြမ်းဖက်မှုတွေကြားကလူ့အခွင့်အရေးကိုကာကွယ်ဖို့နဲ့ဒီမိုကရေစီရေးဆက်လက်တောင်းဆိုနေကြတဲ့ရဲရင့်တဲ့ပြည်သူတွေရဲ့တောင်းဆိုမှုတွေနဲ့တခြားစိန်ခေါ်မှုတွေကိုလျှစ်လျူရှုထားလို့မရဘူးလို့အမေရိကန်ပြည်ထောင်စုကပြောကြားသွားခဲ့ပါတယ်။EU ဥရောပသမဂ္ဂကတော့လက်ရှိအခြေအနေအောက်မှာစစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲကနေနောက်ထပ်အကြမ်းဖက်မှုတွေသာဖြစ်လာလိမ့်မယ်လို့ယုံကြည်တယ်လို့ပြောပါရယ်စစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့အရသာပြည်သူတွေအထူးသဖြင့်ကလင်းငယ်တွေထိခိုက်သေးဆုံးနေတဲ့အပေါ် EU ရဲ့စိုးရိမ်မှုကိုလည်း EU ဥရောပသမဂ္ဂကိုယ်စားလှယ်ကပြောကြားခဲ့ပါရယ်တရုတ်နိုင်ငံကတော့မြန်မာနိုင်ငံတည်ငြိမ်အေးချမ်းရေးအတွက်အင်းနီးချင်းတရုတ်နိုင်ငံကလိုလားကြောင်းနဲ့မြန်မာအရေးအတွက်အာဆီယံဆောင်ရွက်နေတာကိုထောက်ခံတယ်လို့ပြောကြားပါရယ်လူ့အခွင့်အရေးတိုးတက်လာဖို့အတွက်သက်ဆိုင်သူအလုံးပါဝင်တဲ့တွဲဆောင်ဆွေးနွေးမှုလုပ်ဖို့လိုအပ်တယ်လို့လည်းတရုတ်နိုင်ငံကဝင်ရောက်ဆွေးနွေးသွားခဲ့ပါတယ်။အခုလိုတတိယကော်မတီမှာမြန်မာနိုင်ငံအခြေအနေဆွေးနွေးချက်တွေအပေါ်စစ်ကောင်စီဘက်ကတော့ကြာတာရင်းနဲ့ညပိုင်းအထိတစုံတရာတုံ့ပြန်ခြင်းမရှိသေးပါဘူ
း။မြန်မာနိုင်ငံရဲ့နိုင်ငံရေးချက်တွေကိုအပြေရှာရေးမှာအာဆီယံအဖွဲ့အစည်းသဘောတူချမှတ်ထားတဲ့ဘုံသဘောတူညီချက်5ရက်အရေးကြီးတယ်ဆိုတဲ့အချက်ကိုသက်ဆိုင်ရာဒေတာရင်းနိုင်ငံတွေကထပ်လောင်းအခိုင်အမာသဘောတူကြတဲ့အကြောင်းအောက်တိုဘာ29ရက်ကြာတာရင်းနေ့ကအင်ဒိုနီးရှားနိုင်ငံမှာကျင်းပတဲ့မြန်မာအရေးအာဆီယံအထူးစည်းဝေးပွဲအပြီးအာဆီယံလက်ချဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံကအကြေညာချက်ထုတ်ပြန်ပါတယ် Namet Noi Mala Asia Tati Siwe Matangi, Jo Jimbare Siwe Wetwe, Nimaring and Yinye Dwe Dita Bobi Sawyan Nai, then Nathan Kangai Mama, Chamat Sawyan Nai, a poor winning the water to Jarret Jangle, Jalabrin is when we were be, Leshi, Leja Ogata, Gamoria Nanga, Topian, Jina Jama, Popia, Tabare, Nimaring and Bagaro, Nanga Ya goes on a few duo, Pejaraha, Quejara Pibi, a poor win, Sending Aloma Babe. Go Nanganda, the board to Topian Jedrigo, Yamaranga, Lina Sawima, Mahopudo, Sekonsi, Jinja Jet, Topian, Topian Gabare, Yamaranganine, Yen the board to Tare, Bone Board to Nija, Maya accounted for Sawyam Mu, Machida Lo, Dota Mu, Machida Po, Asia Poe Nanganine, Sepia Lule, Indonesia Nanganai Wunji, Retna Masuriga, Asia Nanganai Wunjima, Siwe Poe Pima, Webangabare, Kachin Pine, Pakam Yu Niga, Kita, Pyobi Puego,
Serangan yang dilakukan junta militer Myanmar pada saat pelaksanaan konser musik di Kachin harus dikecam.
Kachin Pinerunga Gita Pyobi Wego, Myanmar Sitaka Taikai Kere Pieha, Pitin Shocha Tinalu, Daha Paloma Lakan Nizam Shire Loyaba, Tison Dwadurine, Dure Mitazu Winego, Indonesia Nine, Wanejang Pyocha Lubare. Dilo Japan Loya Dwe Chachin Yatan Timilo, Jada Riniga Mima Yi Tu Si Wewe Pi Pulo De Treza Shin Wemha, Wenji Masuriga Pyocha Dwarawa.
Masumia Mone, Go Win Kamano, Pyobyaga Jare, Taba Dwen, Yamada Nini Bepchibalekima, Good Kamaro di Ukraine, Lessis Sayo Nigo, Russia Tadi, Takakere Dwe, Ukraine Tananga Loma, Quenane, Lessin Miri, Bini Yare, the Rini Ipawin, Taba Dwen, Take Tananga the Rinigo.
American Diary Wunji Tanaya Lungan Dawungo, now she Bibu Juba Mune, Deo Tonlai Yashin Ugo, American Diary Wunji Tanaga Diasso Libare, a Gulo Diasso Mua, Audubana Sele Nirunga, Deo Nangan Lasatonia Go, the show Mune Diasso Jantina Gere, Amu Tomurega, Tija Mutamu Pipare, Deo Nangan Chesai, Wawi Satoe Comunigo, American Diary Wunji Tanaga, Yazumu Jang Yadiasso Tamu Apo. And now she paid Oza Lamobu Chubangera Jow, Deo Tolay Yashin Ugo, New York Shake and Yayoma, Deo Uga Swejet in Jow, Natan Sakugune Dwen, Deo Tolay Yashi Riga, American Suya Dia Ubi Sumui Tanata Kuga, Wonand Ugo, Huawei, Portia Swetamune, Patate, Trenchella Dwe, Ko Ugo Sikanga Jow, Deo Tolay Yashi Riga. American Ubre wanted Ugo CEO Nangerelo, Yusage Bime, the Gero Eri wanted half Piranzu Sonsese Bureau FBI Dwe, a low loaned at Tambian Talay to Uke Chang Shin, Joe Galanga Pioare, Gumuma Pawende Duneoga, Dong Hine, someone who pitchabi, they will be money Tanja to Ripiabare.
ပြီးခဲ့တဲ့သတင်းပတ်အတွင်းတောင်နှင်းမြောက်ကိုရီးယားနဲ့နိုင်ငံတို့အပြန်အလှန်တတိပေးတုံးချီပြစ်ခတ်ဆန်တက်ခဲ့ကြပါသည်။အော်တိုဘာလာ၂၄ရက်နေ့မနက်ပိုင်းမှာမြောက်ကိုရီးယားကုန်သွယ်ရေးသင်္ဘောနှစ်နိုင်ငံနေစပ်ကိုဖျက်တာကြောင့်တောင်ကိုရီးယားဘက်ကဆေးချိန်ပြန်ပြီးတော့ပြစ်ခတ်ခဲ့ပါသည်။မြောက်ကိုရီးယားရဲ့အန္တရာယ်ကိုရင်ဆိုင်နိုင်မှုတောင်ကိုရီးယားကစစ်သင်္ဘောတွေန
ချင်းခဲ့တာဖြစ်ပြီးမြေခက်တက်တွေနဲ့ပူးတွဲစီးလေးခြင်းမှုမှလည်းပါဝင်ပါတယ်ဒီလိုတောင်ကိုရီးယားရဲ့စီးလေးခြင်းမှုပေါ်မှာမကျေနပ်တဲ့မြောက်ကိုရီးယားကဒီနှစ်ထဲမှာဒုံးစီစမ်းသပ်မှုစံချိန်တင်အောင်စမ်းသပ်ခဲ့ပြီးတော့နှစ်နိုင်ငံပြည်လည်းနေဆက်အနီးမှာဖြစ်ကတ်တာတွေလည်းလုပ်ခဲ့ပါတယ်မြောက်ကိုရီးယားဘက်ကနျူကလ িয়ার စစ်တပ်မှုတွေကိုစွပ်တိုးပြီးတော့လှုပ်လာမယ်ဆိုရင်တားဆီးကာကွယ်တိုင်ဖို့တုံ့ပြန်လှုပ်ဆောင်သွားမယ်အကြောင်းကိုလည်းအမေရိကန်တောင်ကိုရီးယားနဲ့ဂျပန်သုံးနိုင်ငံကအောက်တိုဘာလ28ရက်နေ့မှာသဘောတူခဲ့ကြပါလိမ့်မယ်
။ဗြိတိန်နိုင်ငံဝန်ကြီးချုပ်အဖြစ်ရီရှိစနက်ရာထူးတက်လာပြီးအစိုးရအသစ်တည်းရဲ့လည်းဒီသတင်းပတ်တွင်းမှာဖွဲ့စည်းထားပြီးဖြစ်ပါတယ်။ဗြိတိန်ဗန္နာရေးဝန်ကြီးဟောင်းအဖြစ်တာဝန်ယူခဲ့တဲ့အသက်42နှစ်အရွယ်ရီရှိစနက်ဟာဗြိတိန်သမိုင်းမှာ ညနေရာအတွင်းအသက်ငယ်ဆုံးဝန်ကြီးချုပ်ဖြစ်တဲ့အပြင်ဗြိတိန်နိုင်ငံရဲ့ပထမဆုံးအိန္ဒိယနယ်ပယ်ဝန်ကြီးချုပ်လည်းဖြစ်ပါတယ်ထွက်သွားတဲ့ဝန်ကြီးချုပ်လစ်ထရက်စ်လက်ထက်မှာမအောင်မြင်ခဲ့တဲ့စီးပွားရေးအစီအစဉ်တွေအပါအဝင်ဗြိတိန်နိုင်ငံလက်တလောချုပ်နေရတဲ့စီးပွားရေးခက်ခဲတွေကိုကြော်လောက်ဖို့လှုံ့ဆော်သွားမယ်အကြောင်းပြည်သူကိုဝန်ကြီးချုပ်ဖြစ်ပထမဆုံးတရားဝင
ဒီနေ့မှာမင်းညနေပိုင်းမှာရှိအိပ်ပါသာရေးဖျားချောင်းတစ်ခုမှာတဏ္ဍသမားတယောက်ကဝင်ပြီးတော့ပြစ်ခတ်ခဲ့တာကြောင့်လူဆောင်9ယောက်ထပ်မင်းနဲ့တေဆုံးပြီးအယောက်40ကျော်တရားရခဲ့တဲ့အကြောင်းအိရန်အစိုးရတရားမှာဖော်ပြထားပါတယ်။ရှီရာစ်မြို့မှာရှိတဲ့ရှာချရတ်ဘာသာရေးအဆောက်အအုံနဲ့ကိုအခုလုံဝင်ပြီးတော့ပြစ်ခတ်တိုက်ခိုက်မှုကိုအကြမ်းဖက်တိုက်ခိုက်မှုဖြစ်အိရန်အစိုးရမီဒီယာတွေ ရဲဖမ်းထားစဉ်နောက်၃ရက်အကြာမှာတည်ဆုံးခဲ့တာပါအဒီခေုံနှင့်ညီရဲတွေနဲ့ပြည်သူစစ်တပ်ဖွဲ့တွေကသူ့ရဲ့ဇာတိမျိုးနဲ့ခါဒစ္စတန်ပြည်နယ်တခြားနေရာတွေမှာချထားလည်းဖြစ်ပါလေအီရန်ဆိုရတဲ့သတင်းမီဒီယာတွေကလည်းဒီပြည်နယ်ကအကြောင်းအလုံးနဲ့တက္ကသိုလ်အလုံးကိုအဲ့ဒီမှာပိတ်တဲ့အကြောင်းနဲ့ဒါဟာတုတ်ကွေးရောဂါဖြစ်ပွားမှုကြောင့်ဆိုပြီးတော့အနာပိုင်တွေကပြောတာပါအာမနီရဲ့တည်ဆုံးမှုကအမျိုးသမီးတွေဟီဂျပ်ကောင်းစည်းပုံအားမချုံမနေရပြထန်းထားရတဲ့ပတ်သက်ပြီးဒီသတင်းပတ်နဲ့ဒီစနာပြမှုတွေဖြစ်ပွားခဲ့ပါတယ
်။တပတ်တွင်းနိုင်ငံတကာသတင်းတွေပဲဖြစ်ပါတယ်ခင်ဗျာ။ VOA ကိုဝေဖန်ကြံပေးစာတွေပေးဖို့လိုလို့ရှိရင်တော့ burmese@voanews.com email လိပ်စာကိုစာရေးနိုင်ပါတယ်ခင်ဗျာ။အခုတော့သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပြောပြမှာဖြစ်ပါတယ်ဗျာ။
ကမ္ဘာစားတောက်ကုန်ဈေးတွေကျဆင်းဖို့အတွက်ကုလသမဂ္ဂဂျန်ဝင်ဆောင်ရွက်ပေးတဲ့ယူကရိန်းကောက်ပဲတင်းနဲ့တန်ချိန်9တန်းကျော်ပြပတင်ပို့မှုကိုပအဝင်အကောင့်ထဲဖုံးနေတဲ့ရုရှားကသူ့ရဲ့လုံဆောင်ချက်တွေကိုရပ်ဆိုင်းထားလိုက်ပြီလို့ကာကွယ်ရုရှားကာကွယ်ဝန်ကြီးဌာနကပြောပါတယ်အခုလိုလောက်တာဟာရုရှားတင်ထားတဲ့ခရိုင်းမီးယားကမ်းလမ်းမှာကြောက်ချထားတဲ့ရုရှားရဲ့ပင်လယ်နဲ့တင်ပို့အုပ်စုကိုစနေမနေ့အစောပိုင်းမှာယူကရိန်းကဒရုန်းတွေနဲ့တိုက်ခိုက်ခဲ့တာကြောင့်ဖြစ်တယ်လို့ရုရှားဝန်ကြီးဌာနကအကြောင်းပြပါတယ်အီရန်ရဲ့လမ်းမတွေပေါ်မှာဆန္ဒပြမှုအတွက်ဒီစနေရနောက်ဆုံးဖြစ်စီရမယ်လို့အီရန်တော်လိုင်းအဆောင်တပ် IRGC အကြီးအကဲဟိုဆိန်ဆလာမီကတတိပေးလိုက်ပါတယ်။ဒါဟာအီရန်ကတနိုင်ငံလုံးအတိုင်းအတာနဲ့ဆန္ဒပြမှုတွေကိုလုံခြုံရေးတပ်တွေကအပြင်းထန်ချေမှုန်းမဲ့သဘောရှင်းရှင်းလင်းလင်းပြသလိုက်တာလည်းဖြစ်ပါတယ်။မနစ်ခရဲကစစ်တပ်အာဏာသိမ်းထားတဲ့စစ်တပ်ရဲ့ဖိနှိပ်မှုခံနေရတဲ့မြန်မာနိုင်ငံတွင်းပြည်သူတွေကိုအကူအညီပေးဖို့အတွက်အမေရိကန်ရောက်မြန်မာတွေစနေနေ့ကဆူဝေးပြီးဝါရှင်တန် DC သမ္မတအင်ဗျူရှေ့မှာအမေရိကန်အစိုးရကိုတောင်းဆိုကြပါတယ်။အခုဆန္ဒပြမှုကအောက်တိုဘာမှာလုပ်နေတဲ့ကမ္ဘာလုံးဆိုင်ရာမြန်မာကျောင်းသားတွေရဲ့ဆင်အာနာရှင်ဆန့်ကျင်ဆန္ဒပြပွဲရဲ့အစိတ်အပိုင်းတစ်ခုဖြစ်ကြောင်းလည်းပြောပါတယ်။တောင်ကိုရီးယားနိုင်ငံမှာစနေနေ့ညကဟောလိုင်းပွဲချင်းပါရမှာလူတွေရုတ်တရက်လန့်ဖြန့်တိုးတက်ခဲ့တဲ့အတွက်ဖိမိနင်းမိတာကြောင့်အနည်းဆုံး146ဦးသေဆုံးပြီး150လောက်ဒဏ်ရာရတယ်လို့တောင်ကိုရီးယားအရေးပေါ်ကူညီကယ်ဆယ်ရေးတာဝန်ရှိသူတွေကပြောပါတယ်။ဆိုးမျိုးတော်ကညကပွဲရုံတွေစားတောက်ဆိုင်တွေရှိတဲ့အစ်ဒရမ်အရက်မှာစနေနေ့ကဟောလိုဝင်းပွဲချင်းပေါ့တသိန်းလောက်လာတယ်လို့သတင်းဌာနတွေကခန့်မှန်းပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာ။အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Zubel Altayab နဲ့ Chastan Mock တို့ဖြစ်ကြပါတယ်။မြန်မာပြည်ရဲ့တနင်္ဂနွေနေ့မနက်ခင်း VOA အစီအစဉ်တွေကိုလိုင်းလူမီတာ24 50 VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ခဲ့ပါပါ။တောရရှိမြန်နဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးတော့လူဝင်ဆန္ဒပြေဝကြပါစေ။ VOA ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.